Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်မေလ9ရက်နေ့စနေနေ့ညပိုင်းအစည်းအဝေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနိုင်ကြပါတယ်ရှင်။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မသင်္ကီထိုက်ပါ
။ကျွန်မကတော့ဆုမြတ်မမရှင်။အမေရိကန်ပြည်ထောင်စုမှာ IS စစ်သွေးကြွတွေရဲ့ NDA စိုးရိမ်နဲ့အတွက်စစ်စခန်းတွေရဲ့လုံခြုံရေးကိုတိုးမြင့်ထားပါတယ်။တင်မော့ဖြက်ဒုံးကျည်3ခုကိုမြောက်ကိုရီးယားဆန်းတက်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်ဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုညာဝင်းအောင်နဲ့ကြေညာပေးပါမယ်ရှင်
ကောင်းပါပြီရှင်လက်နက်ကင်တပ်အလုံးနဲ့အပြစ်ခတ်ရက်စဲနိုင်ဖို့အစိုးရဘက်ကဘလို့အစီအစဉ်တွေရှိနေလဲဆိုတာကိုသတင်းတွေပြီးမှအရင်ဆုံးတင်ပြပေးမှာပါ
ကိုကန့်ဖွဲ့ပလောင်ဖွဲ့အင်းဖွဲ့ကဘိုင်လက်ထရယ်မဆွနေရသေးဘူးဘိုင်လက်ထရယ်ဆွနေတဲ့ခါမှလည်းအချက်လက်တွေအများကြီးထွက်လာပါတယ်အဲ့တော့သူတို့ဆောင်းမိခေါ်မယ်ဆိုရင်ကျွန်တော်ငြိမ်းချမ်းရေးကြာနေလိမ့်မယ်ကျွန်တော်76ဖွဲ့ဆွနေနေတဲ့
ဒါတော့အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့ဒုတိယအကြီးအကဲလည်းဖြစ်ပြည်ထောင်စုဝန်ကြီးဦးအောင်မင်းပြောသွားတာဖြစ်ပါတယ်မကြခင်မှာပြည်ဆောင်ကိုကြားချရဖို့ရှိပါတယ်ရှင်ဒီနောက်မှာတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့ဘလော့ဂါတွေပြောသမျှမတူတာလေးတွေကိုနားဆင်ကြရဖို့ရှိသလိုနောက်ပိုင်းမှာတော့စနေနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြမှာဖြစ်ပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မုံနဲ့ကိုညံဝင်းအောင်တို့ကကြေညာပေးကြပါအောင်ရှင
်အမေရိကန်ပြည်ထောင်စုထဲမှာရှိတဲ့စစ်သားတွေနဲ့ရဲအယားရှိတွေအပေါ် IS စစ်သွေးကြွတွေတိုက်ခိုက်နိုင်တဲ့အန္တရာယ်စိုးရိမ်ရတယ်လို့ပြည်ထောင်စုစုံစမ်းရေးဘျူရို FBI ကပြောကြားခဲ့ပြီးတဲ့နောက်အမေရိကန်တဝန်ကတပ်စခန်းတွေရဲ့လုံခြုံရေးကိုဒီကနေ့စနေနေ့ကစတင်ပြီးတော့တိုးမြင့်ထားပါတယ်မြောက်ကယ်ရိုလိုင်းနားပြည်နယ်တွေကFort Bragg စစ်စခန်းတဲကိုဝင်မယ်ဆိုရင်အဆောင်တွေကဝင်ခွင့်ရှိသူဟုတ်မဟုတ်ဂိတ်ဝါမှစစ်ဆေးမှဖြစ်လို့စိတ်ရှည်အချိန်ပေးကြဖို့အတွက်တာဝန်ရှိသူတွေကပြောထားပါတယ် IS စစ်သွေးကြွတွေရဲ့ online ပေါ်ကနေစော်အားဩချက်တွေကိုလိုက်ပြီးတော့လုံနိုင်နေသူအမေရိကန်ထဲမှာထောင်ထဲချီရှိနိုင်တယ်လို့ FBI ညွှန်ကြားမှုကကြာသပတေးနေ့ကကြေညာခဲ့ပြီးတဲ့နောက်မှာအခုလိုမျိုးစစ်စခန်းတွေမှာလုံခြုံရေးတွေကိုတိုးမြှင့်ထားတာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကပဲ Texas ပြည်နယ် Dallas မြို့နာကတမန်တော်မိုဟာမက်ပုံသူရုပ်ပြောင်ကတ်တွန်းပြိုင်ပွဲကျင်းပတဲ့နေရာမှာတနက်နေ့ပစ်ခတ်မှုကိုသူတို့လုပ်တာလို့ IS စစ်သွေးကြွတွေကပြောကြားခဲ့ပါတယ်ရဲအယားရှိတယောက်ရဲ့ပစ်ခတ်မှုကြောင့်သေဆုံးသွားတဲ့အဲ့ဒီတနက်သမား2ယောက်ဟာ IS အဖွဲ့နဲ့ဆက်ဆက်မှုရှိမရှိဆိုတာကိုတော့အတိအကျပြောနိုင်ဖို့လုံလောက်တဲ့အထောက်အထားမရှိဘူးလို့ American တာဝန်ရှိသူတွေကပြောပါတယ်ရှင်
ယေမန်နိုင်ငံအနောက်ဘက်ခြမ်းဆာဒါနှင့်မှာဆော်ရီအာရေဗီးယားနိုင်ငံဦးဆောင်တဲ့ပူးပေါင်းတပ်တွေကလေကြောင်းတိုက်ခိုက်မှုတွေဒရဇက်လုပ်နေတယ်လို့ဆာနာမြို့တော်ကဟူသီတပုံတွေသိမ်းပိုက်ထားတဲ့နိုင်ငံတကာလေစိတ်ပုတ်ကိုလည်းလေကြောင်းကနေတိုက်ခိုက်နေပါတယ်။မေလ12ရက်နေ့ကျရင်တော့ရေမန်မှာလူသားချင်းစာနာတဲ့အထောက်ပံ့တွေကိုပေးနိုင်ဖို့9ရက်ကြာအပြစ်ခတ်ရက်ဆဲထားမယ်လို့အမေရိကန်နဲ့ဆော်ရီအာရေဗီးယားတို့ကကြေညာထားပါတယ်။ယမန်မှာဖြစ်ပွားတဲ့ပြည်ပကကြောင့်ပြည်သူထောင်ပေါင်းများစွာမှာအခြေခံစားသောက်ကုန်တွေအလွန်အမင်းလိုအပ်နေကြပါတယ်။မေလ12ရက်နေ့အင်္ဂါည7နာရီမှာစပြီးလူသားချင်းစာနာမှုအတွက်ဟူသီတပုံတွေပေါ်လေကြောင်းတိုက်ခိုက်မှုတွေယာယီနားထားမယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီနဲ့ဆော်ဒီအာရေဗီးယားနိုင်ငံရေးဝန်ကြီးအဒဲလ်ဂျူဗဲတို့တောက်ကြနေတုန်းကပြည်သစ်နိုင်ငံပဲရစ်မြို့ကသတင်းစာရှင်းလင်းပွဲမှာကြေညာသွားတာပါဒီလိုယာယီနားထားတာကိုတပုံတွေဘက်ကလည်းလက်ခံဖို့ဟူသီတပုံတွေကိုထောက်ခံနေသူတွေကိုဝန်ကြီးကယ်ရီကတိုက်တွန်းထားပါတယ်ဟူသီရှီယာတပုံတွေဟာတမရာဟောင်းအလီအဗ်ဒူလာဆာလာကိုတစ္ဆာခံသူတွေဖြစ်ပြီးအီရန်ကသူတို့ကိုအထောက်ပံ့တွေပေးနေတယ်လို့ယုံကြည်ရပါတယ်
။ဒုတိယကမ္ဘာစစ်တုန်းကဥရောပမှာနာဇီဂျာမနီကိုအောင်နိုင်ခဲ့တဲ့ VE Day နေ့အထိမ်းအမှတ်အခမ်းအနားတွေကိုဒီကနေ့ရုရှားနိုင်ငံမှာကျင်းပခဲ့တာမှာရုရှားကသူ့ရဲ့စစ်အင်အားကိုပြသခဲ့ပါတယ်။မော်စကိုမြို့တော်ကယင်းပြင်းဒီမှာကျင်းပတဲ့ဒုတိယကမ္ဘာစစ်အဆုံးသတ်မှုအနှစ်900ပြည့်အခမ်းအနားမှာရုရှားတပ်တွေကအကြီးအကျယ်အင်အားပြသခဲ့ကြပါတယ်။ဒုတိယကမ္ဘာစစ်တွင်းတုန်းကအဲ့ဒီအချိန်တုန်းကဆိုဗီယက်ပြည်ထောင်စုရဲ့အဓိကမဟာမိတ်တွေဖြစ်ကြတဲ့အမေရိကန်ဗြိတိန်နဲ့ပြင်သစ်တို့ကိုနာဇီဂျာမနီတွေကိုအောင်နိုင်အောင်ကူညီတိုက်ပေးတဲ့အတွက်ကျေးဇူးတင်တယ်လို့ရုရှားဝန်ကြီးချုပ်ဗလာဒီမီယာပူတင်ကပြောကြားခဲ့ပါတယ်။ယူကရိန်းမှာဖြစ်နေတဲ့ပဋိပက္ခမှာရုရှားပတ်သက်နေတယ်လို့ဆိုပြီးတော့ဒီနှစ်ရုရှားမှာကျင်းပတဲ့နှစ်ပတ်လည်အခမ်းအနားကိုအနောက်နိုင်ငံခေါင်းဆောင်တွေကတပိတ်မှောက်ထားတဲ့အတွက်မတက်ကြပါဘူး။ရုရှားနဲ့အနောက်နိုင်ငံတွေရဲ့ဆက်ဆံရေးဟာစစ်အေးစစ်ကာလတွေကဆိုရင်အဆိုးဆုံးအခြေအနေမှာရှိနေပါတယ်။မော်စကိုမြို့မှာဒီကနေ့ကျင်းပတဲ့ VE Day နေ့အခမ်းအနားကိုကုလသမဂ္ဂတွေ့ရမှုချုပ်ဘန်ကီမွန်အပြင်တရုတ်၊ကျူဘာ၊ဇင်ဘာဝေနိုင်ငံခေါင်းဆောင်တွေတော့တက်ရောက်ကြပါတယ်။တောက်ချာနေတုန်းကတော့အမေရိကန်နဲ့ဥရောပနိုင်ငံအများစုမှဒုတိယကမ္ဘာစစ်ပွဲပြီးဆုံးတာအနှစ်90ပြည့်အထိမ်းအမှတ်ပွဲတွေကိုပြုလုပ်ခဲ့ကြပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံက တင်မောဖြက်ဒုံးကျည်သုံးလုံးကိုပင်လယ်ထဲစမ်းသပ်ပစ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်တာဝန်ရှိသူတွေကပြောပါတယ်တောင်ကိုရီးယားကသာသူတို့ရေပိုင်နဲ့ထဲကျူးကျော်လာမယ်ဆိုရင်တောင်ကိုရီးယားစစ်သင်္ဘောတွေကိုအတိမပေးဘဲတိုက်ခိုက်သွားမယ်လို့မြောက်ကိုရီးယားရဲ့သတိပေးချက်ထွက်ပေါ်လာပြီးနောက်တရက်မှာပဲအခုလိုစမ်းသပ်ပစ်လွတ်ခဲ့တာဖြစ်ပါတယ်ဒုံးကျည်တွေကိုကိုရီးယားရှေ့ဂျန်စေကမ်းမြို့ဝမ်ဆန်နားမှာအချိန်တနားကြီးကြာလောက်စမ်းသပ်ပစ်လွတ်တာဖြစ်တယ်လို့တောင်ကိုရီးယားဘက်ကပြောပါတယ်မြောက်ကိုရီးယားအစိုးရကတော့ခင်မီစစ်လက်နက်နည်းပညာပိုင်ဆိုင်ကြောင်းပြသခြင်းနဲ့အနေနဲ့ရင်ငုတ်သင်းမော်သုံးပေရင်းတပ်ဒုံးကျည်ကိုအောင်မြင်စွာစမ်းသပ်ပင့်လွတ်နိုင်ခဲ့ကြောင်းဒီကနေ့အစောပိုင်းမှာကြေညာခဲ့ပါတယ်ပေရင်းတပ်ဒုံးကျည်စမ်းသပ်ပင့်လွတ်တာကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုတိုင်ပြစ်မိတ်ပေးခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပိုင် KCNA သတင်းဌာနကကြေညာပါတယ်ရေအောက်ရင်ငုတ်သင်းမော်ကနေဒီလိုစမ်းသပ်မှုအောင်မြင်ခဲ့တာကိုကင်ဂျွန်အွန်းကသူ့အဆိုအင်အားအာအာတင်လောက်တဲ့အောင်မြင်မှုလို့ပြောလိုက်ပြီးမြောက်ကိုရီးယားသိပ္ပံပညာရှင်တွေနဲ့နီးပညာရှင်ကိုအစွမ်းကုန်ချီးကျူးလိုက်ပါတယ် KCNA သတင်းဌာနကတော့ပေတင်းတပ်ဒုံးကျည်ဘဲချင်းမှာဘယ်နေရာမှာပြစ်လွတ်တယ်ဘလောက်အကွာအဝေးထိပြစ်နိုင်တယ်ဆိုတာမျိုးကြေညာခဲ့ခြင်းမရှိပါဘူး
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
စနေနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ UK ရွေးကောက်ပွဲမှာ Conservative Party အနိုင်ရခဲ့ပြီးတဲ့နောက်ဝန်ကြီးချုပ် David Cameron က Conservative Party ဝင်တွေနဲ့အစိုးရကိုစတင်ဖွဲ့စည်းနေပါတယ်။အခုအချိန်ထိအတည်ပြုခန့်အပ်ခဲ့သူတွေစီရင်အရလက်ရှိဗန္ဓာရေးဝန်ကြီး George Osborne ကဗန္ဓာရေးဝန်ကြီးတာဝန်ကိုပဲဆက်လက်တာဝန်ယူရမှာဖြစ်တယ်လို့အတွင်းဝန်ချုပ်တာဝန်ကိုလည်းထမ်းဆောင်ရမှာဖြစ်ပါတယ်။အစိုးရအဖွဲ့ရဲကတခြားထိပ်တန်း၄နေရာတွေဖြစ်တဲ့ပြည်ထရေးနိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးနေရာတွေမှာလည်းလက်ရှိတာဝန်ထမ်းနေကြတဲ့ Theresa May, Philip Hammond နဲ့ Michael Fallon တို့ကိုပဲအသီးသီးဆက်လက်ပြီးတော့ခန့်ထားပါတယ်။နောက်ထပ်ဝန်ကြီးတွေဆက်လက်ခန့်သွားမယ်လို့လည်းဝန်ကြီးချုပ်ရုံး website မှာဖော်ပြထားပါတယ်။ယာရုခနဲ့နှုတ်ထွက်သွားသူတွေစီးရင်ထဲမှာတော့အရင်ညွန်ပေါင်းအစိုးရမှဒုတိယဝန်ကြီးချုပ်တာဝန်ယူခဲ့သူ Liberal Democratic Party ခေါင်းဆောင်ဟောင်း Nick Clegg တခါအတွင်းဝင်ချုပ်တာဝန်ကိုယူခဲ့သူနိုင်ငံသားရေးဝန်ကြီးဟောင်းဝီလျံဟိတ်တို့ရဲ့နာမည်တွေကိုတွေ့ရပါတယ်။ဂျာတာရီနေတုန်းကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမှာဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ရဲ့ Conservative Party ကလွှတ်တော်မှာမမျှော်လင့်မဲ့အမတ်နေရာအများစုနဲ့အနိုင်ရရှိခဲ့တာပါ။အမတ်နေရာ650မှာ Conservative Party ကအမတ်နေရာ332နေရာအနိုင်ရရှိခဲ့ပါတယ်။အဓိကတိုက်ခံပါတီကြီးဖြစ်တဲ့ Labour Party ကတော့အရင်ရှိထားတဲ့အမတ်နေရာတွေကနေ26နေရာရှုံးနိမ့်သွားပါတယ်။ရွေးကောက်ပွဲမှာအနိုင်ရရှိသွားတဲ့အတွက်အခွန်လျှော့ချရေး EU ဥရောပသမဂ္ဂတွေကနေ UK ထွက်မထွက်ဆန္ဒခံယူပွဲကျင်းပရေးစတဲ့ရွေးကောက်ပွဲကတိတွေအတိုင်းအကောင့်ထည့်ဖော်သွားမယ်လို့ Conservative Party ကပြောကြားခဲ့ပါတယ်
။တန်အမတ်ကြီးတွေတန်မတ်ကြော်တွေလိုက်ပါလာတဲ့ရဟယင်တစဉ်ပါကစ္စတန်နိုင်ငံမှာတောက်ကြနေမနေတုန်းကပြတ်ကျခဲ့ပြီးနောက်ဒီနေ့ကိုပါကစ္စတန်နိုင်ငံမှာဝမ်းနည်းကြေကွဲဝယ်နေ့ဖြစ်သတ်မှတ်လိုက်ပါတယ်။အနည်းဆုံးလူ18ဦးစီးနှင်းလိုက်ပါလာတဲ့ရဟယင်ဟာပါကစ္စတန်နိုင်ငံမြောက်ပိုင်းနယ်တာတောင်ကြားဒေသမှာပြတ်ခဲ့တာပါ။ရဟယင်ပြတ်ကျတည်ဆုံးရမှာပါကစ္စတန်နိုင်ငံဆိုင်ရာနော်ဝေးတန်အမတ်ကြီး၊ဖိလစ်ပိုင်တန်အမတ်ကြီးတို့အပြင်မလေးရှားနဲ့အင်ဒိုနီးရှားတန်အမတ်ကြီးတွေရဲ့ဇနီးတွေလည်းပါဝင်ပြီးအလုံး9ဦးတည်ဆုံးသွားတယ်လို့အာနာပိုင်တို့ကပြောပါတယ်။အဲ့ဒီတည်းမှာလေရင်ဝန်ထမ်း3ဦးလည်းပါဝင်ပါတယ်။ပိုလန်နဲ့နယ်သာလန်တန်အမတ်ကြီးတွေကတော့လေရင်ပြတ်ကျရမှာပါခဲ့ပေမဲ့အသက်မတည်ပဲကြံခဲ့ပါတယ်။ရဟယင်ပြတ်ကျမှုဟာသူတို့လက်ချက်ဖြစ်တယ်လို့ပါကစ္စတန်တာလီဘန်တွေကကြေညာလိုက်ပြီးပါကစ္စတန်ဝန်ကြီးချုပ်နဝရှရစ်ကိုအဓိကတိုက်ခိုက်ချင်တာဖြစ်တယ်လို့ပြောပါတယ်။ရဟယင်ပြတ်ကျချိန်မှာဝန်ကြီးချုပ်ရှရစ်ဟာဂဲလ်ဂစ်ဆိုတဲ့ဒေသကိုသွားတဲ့လေရင်ပေါ်မှာရှိနေခြင်းဖြစ်ပြီးရဟယင်ပြကြတဲ့သတင်းကြတာနဲ့အစ္စလာမဘတ်မြို့ကိုပြန်လာခဲ့ပါတယ်။ဒီရဟယင်ပြကြတာဟာစပိုင်းဆိုင်ရာချုပ်ရင်းမှုသာဖြစ်တယ်လို့ကာကွယ်ရေးဌာနကပြောပါတယ်
။ဩစတြေးလျနိုင်ငံမဲလ်ဘတ်မြို့မှာတော့အိမ်လုဖောက်ခွဲပုံ3ခုကိုဖောက်ခွဲဖို့ကြံစီမှုနဲ့အသက်18နှစ်အရွယ်ဆယ်ကျော်သက်တယောက်ကိုဖမ်းဆီးလိုက်ကြောင်းတာဝန်ရှိသူတွေကပြောပါတယ်။မဲလ်ဘတ်မြို့ထဲမှာဒီ Greenfield ရပ်ကွက်ကအဲ့ဒီဆယ်ကျော်သက်ရဲ့နေအိမ်ကိုပြည်နယ်ရဲတပ်ဖွဲ့နဲ့ပြည်ထောင်စုရဲတပ်ဖွဲ့တို့ပူးပေါင်းပြီးတော့တောက်ချာနေနေလေပိုင်းမှာဝင်ရောက်စီးနှင်းရှာဖွေခဲ့တာမှာဖောက်ခွဲရေးပစ္စည်းတွေကိုတွေ့ရှိခဲ့ပြီးတဲ့နောက်အဲ့ဒီဆယ်ကျော်သက်ကိုဖမ်းဆီးခဲ့တာဖြစ်တယ်လို့ပြည်ထောင်စုရဲတပ်ဖွဲ့ဒုတိယရဲမင်းကြီးကပြောကြားခဲ့ပါတယ်။တွေ့ရှိတဲ့ဘုံ3လုံးစလုံးကိုဘုံရှင်းလင်းရေးအဖွဲ့ကအောင်မြင်စွာနဲ့စနစ်တမ်းဖြုတ်နိုင်ခဲ့ပါတယ်။ အင်မတန်လေးနက်တဲ့အန္တရာယ်ဖြစ်ပြီးတော့ကြိုတင်မကာကွယ်နိုင်ခဲ့ရင်လူအသက်ပေါင်းများစွာဆုံးရှုံးသွားနိုင်တယ်လို့ဒုတိယရဲမင်းကြီးမိုက်ဖီလင်ကပြောကြားခဲ့ပါတယ်ရှင်
။လိုင်ဘီးရီးယားနိုင်ငံမှာအီဘိုလာရောဂါဖြစ်ပွားမှုကင်းရှင်းသွားပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာလိုက်ပါတယ်။အီဘိုလာရောဂါဗိုင်းရပ်စ်ပိုးကူးစက်ခြင်းရှိမရှိစောင့်ကြည့်ကာလအချိန်21ရက်ကိုနှစ်ခါပြန်ဇက်တိုက်စောင့်ကြည့်ပြီးနောက်ထပ်ရောဂါဖြစ်ပွားသူလူနာအသစ်မရှိတော့ဘူးဆိုတော့လိုင်ဘီးရီးယားနိုင်ငံရဲ့အစီရင်ခံစာအရ WHO ကအခုလိုကြေညာလိုက်တာဖြစ်ပါတယ်။လိုင်ဘီးရီးယားနိုင်ငံရဲ့အင်းနီချင်းဆီလာရီယွန်နဲ့ဂီရီနိုင်ငံတွေမှာတော့ပြီးခဲ့တဲ့သတင်းပတ်တွင်အီဘိုလာရောဂါနောက်ထပ်ဖြစ်ပွားသူ9ဦးစီရှိခဲ့ပါတယ်။အီဘိုလာကင်းရှင်းပြီးနောက်ပိုင်းမှာလိုက်နာရမယ့်စီးကန်းတွေကို WHO အဖွဲ့ကကြေညာထားပါတယ်။
ထိတ်တန့်ရောက်တဲ့နေ့ကိုမဆူမြတ်မွန်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းတပုတ်ကိုတင်ပြပေးပါမယ်။အပြည့်ခတ်ရက်စဲရေးကိုပထမအဆင့်အနေနဲ့အစိုးရလက်ခံထားတဲ့16ဖွဲ့နဲ့သာစတင်လှုပ်ဆောင်သွားမယ်လို့ပြည်ထောင်စုငြိမ်းချမ်းရေးလုပ်ငန်းကော်မတီ UPWC ကအဖွဲ့ခေါင်းဆောင်ဝင်းကြီးဦးအောင်မင်းက VOA ကိုပြောဆိုလိုက်ပါတယ်။ချမ်းရှိနေမဲ့တိုက်ပွဲတွေဖြစ်နေစေဖြစ်တဲ့ AA ရခိုင်တပ်မတော် TNLA တအောင်ခေါ်ပလောင်တပ်ဖွဲ့တွေနဲ့MNDAA ကိုကန်တပ်ဖွဲ့စတဲ့အဖွဲ့တွေကတော့နောက်ချံအနေနဲ့ဆွေးနွေးမယ်လို့ပြောပါတယ်။ဆွေးနွေးပွဲအတွက်တိုက်ပွဲတွေကိုဒီအဖွဲ့တွေကရပ်ပေးဖို့လိုတယ်လို့လည်းပြောဆိုလိုက်ပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မမေခါကပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဒီကနေ့အင်းရလိုက်ဟိုတယ်မှာကျင်းပခဲ့တဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တင့်မြတ်ရေးဆိုင်ရာဆွေးနွေးပွဲပြီး VOA ကမေးမြန်းစဉ်မှာဝင်းကြီးဦးအောင်မင်းကအခုလိုပြောဆိုခဲ့တာပါတိုက်ပွဲတွေဖြစ်နေစေဖြစ်တဲ့ AA ရခိုင်တပ်မတော် TNLA တအောင်ခေါ်ပလောင်တပ်ဖွဲ့တွေနဲ့ MNDAA ကိုကန့်တပ်ဖွဲ့တွေဟာနှစ်ဖက်တီးခြားစီတရားဝင်ဆွေးနွေးမှုမရှိသေးကြောင်းအဲ့ဒီအဖွဲ့တွေကိုစောင့်ဆိုင်ပြီးအပြစ်ခတ်ရက်စဲရေးလှုပ်ဆောင်မှာကအပြစ်ခတ်ရက်စဲရေးစာချုပ်လက်မှတ်ထိုးဖို့ကြံ့ကြာမှုများရှိနိုင်တယ်လို့ဦးအောင်မင်းကအခုလိုပြောပါတယ်
ကျွန်တော်တို့ပထမအဆင့်အနေနဲ့16ဖွဲ့နဲ့ပဲလုပ်ပါမယ်။နောက်အဖွဲ့တွေကတော့ဒုတိယအဆင့်အနေနဲ့ပဲကျွန်တော်တွားပါမယ်။အဆင့်ခွဲထားပါ။ကျွန်တော်တို့အခုစကားပြောနေတဲ့16ဖွဲ့က16ဖွဲ့နဲ့မှာ15ဖွဲ့ကကျွန်တော်တို့က bilateral ဆီဆွာ agreement လက်မှတ်ရေးထိုးထားပြီးသားဖြစ်တာ။အဲ့ဒီဖွဲ့နဲ့ကျွန်တော်ကတဆင့်တက်ပြီးတော့ nation wide ဆီဆွာ accord NCO ကိုကျွန်တော်ဆက်ပြီးဆွေးနွေးနေတာဖြစ်ပါ။ခုနပြောတဲ့ကိုကန့်ဖွဲ့ပလောင်ဖွဲ့အေအေဖွဲ့ကbilateral ဆွေးနွေးရတယ်ဗျ bilateral ဆွေးနွေးတဲ့ခါမှာလည်းအချက်လက်တွေအများကြီးထွက်လာပါလေအဲ့တော့သူတို့ကိုစောင့်မိခေါ်မယ်ဆိုရင်ကျွန်တော်ငြင်းချမ်းရေးကြာနေလိမ့်မယ်ကျွန်တော်16ဖွဲ့ဆွေးနွေးနေတဲ့အဖွဲ့နဲ့ပဲကျွန်တော်ရှေ့ရနေဆက်ပြီးတော့ပထမဆင့်အနေနဲ့သွားပါကြံတဲ့ဖွဲ့တွေကတော့ bilateral တွေဆိုတဲ့အဆင့်ခံနေတဲ့အတွက်သူကနောက်ဒုတိယအဆင့်အနေနဲ့ကျွန်တော်တို့ကစောင့်ရဖို့ရှိပါ
ဒီလိုနောက်ချံအနေနဲ့လှုပ်ဆောင်ရတာဟာမူလပထမတနိုင်ငံလုံးပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းထွက်ရှိဖို့ဆွေးနွေးစဉ်မှာကိုကန့်အဖွဲ့နဲ့တိုက်ပွဲတွေဖြစ်ခဲ့ခြင်းမရှိသလိုရခိုင်တပ်မတော်မှလည်းရခိုင်အဖွဲ့နဲ့ငြိမ်းချမ်းရေးယူစဉ်မှာ ALP ရခိုင်လူမျိုးရေးတပ်မတော်အနေနဲ့သာလက်မှတ်ထိုးခဲ့တာကြောင့်လို့သူကပြောပါတယ်
။ကျွန်တော်တို့စတဲ့ NCA စာချုပ်လို့တုံးတဲ့အခါမှာအဲ့ဒီအချိန်တော့ကိုကန့်ဆိုတာမပေါ်သေးပါဘူး။အေးလေတကယ်တော့ရှင်းပြောရလို့ရှင်သူကရခိုင်ဖွဲ့နဲ့ကျွန်တော်လက်မှတ်ထိုးတဲ့အခါမှာ ALP နဲ့ထိုးပါကျွန်တော်ပြောတာရခိုင်ဖွဲ့ထဲမှာ ALP ပါမပါလာပါဘူး ALP နဲ့ပဲကျွန်တော်တို့ခုစကားပြောပြောစာချုပ်ချုပ်ရင်လည်း ALP နဲ့ပဲချုပ်ဆိုသွားမှာဖြစ်ပါ
တိုက်ပွဲတွေဖြစ်နေတဲ့ကိုကန့်နဲ့ရခိုင်တပ်မတော်တို့အနေနဲ့ငြိမ်းချမ်းရေးရယူနိုင်ဖို့အတွက်ခုဖြစ်ပွားနေတဲ့ပဋိပက္ခတွေကိုအရင်ရက်အောင်လှုပ်ဆောင်ဖို့လိုကြောင်းဒီလိုရက်စဲပြီးမှသာနိုင်ငံရေးဆွေးနွေးနိုင်မှာဖြစ်တယ်လို့သူကပြောပါတယ်
ပထမဆုံးသူတို့ပဋိပက္ခတွေဖြစ်နေတဲ့နေရာမှာပဋိပက္ခတွေငြိမ်းချမ်းအောင်ဆောက်လုပ်အောင်ပါငြိမ်းချမ်းအောင်ဆောက်လုပ်ဖို့ကဘယ်သူကစတာလဲကိုကန့်တိုက်ပွဲကကိုကန့်တိုက်ပွဲသူတို့စတယ်ဆိုရင်သူတို့ငြိမ်းချမ်းအောင်ဆောက်လုပ်ဆောက်လုပ်ပြီးငြိမ်းချမ်းသွားလို့ရှိရင်နိုင်ငံရေးဆွေးနွေးပွဲတွေဆက်လုပ်လို့ရပါဒါပေါ်သူတို့ဘက်ကရပ်ပေးပါသူတို့ဘက်ကရပ်လိုက်ရ
ဟုတ်ကဲ့ဒီလိုထုတ်ဖော်ပြောဆိုမှုကတိုင်းရင်းသားတွေပန်ဆန်းညီလာခံမှာထုတ်ပြန်ခဲ့တဲ့တနိုင်ငံလုံးပြစ်ခတ်ရက်စဲရေးမှာတိုင်းရင်းသားတိုင်းပါဝင်ရေးဆိုတဲ့အချက်နဲ့လွဲချော်နေတဲ့အပေါ်ဦးအောင်မင်းကတိုင်းရင်းသားတွေဘက်ကိုညှိနှိုင်းသွားမှာဖြစ်တယ်လို့ပြောပါတယ် NCCT တနိုင်ငံလုံးပြစ်ခတ်ရက်စဲရေးညှိနှိုင်းရေးအဖွဲ့ရဲ့အဖွဲ့ဝင်တဦးလည်းဖြစ် ALP ရခိုင်လွတ်မြောက်ရေးပါတီကဒေါ်စောမြရာဇာလင်းကတော့ဦးအောင်မင်းရဲ့ပြောကြားချက်ကိုတိုင်းရင်းသားတွေဘလို့တုံ့ပြန်မလဲဆိုတာကိုတိုင်းရင်းသားညီလာခံမှာဆွေးနွေးရအောင်မှာဖြစ်ကြောင်းတိုင်းရင်းသားအားလုံးမပါဝင်ခဲ့ရင်တနိုင်ငံလုံးပြစ်ခတ်ရက်စဲရေးဆိုတဲ့အဓိပ္ပာယ်ကိုပြည့်စုံစေမှာမဟုတ်ဘူးလို့ခုလို VOA ကိုပြောပါတယ
်အစိုးရအနေနဲ့အမြဲတမ်းပြောလာတာကတော့ဒီဒီနေ့အဆင့်ပြည်ထောင်စုအဆင့်လက်မှတ်ထိုးထားတဲ့16ဖွဲ့နဲ့ပဲညီညာရေးကိုဆောင်ရွက်သတ်မယ်ဆိုတာမျိုးကတော့တောက်လျှောက်ကြည့်ပြောလာတာပဲဖြစ်တယ်အခုပြောလာတာတော့မဟုတ်ဘူး နော်ဒါပေမဲ့တိုင်းရင်းသားအားလုံးကတော့အားလုံးပါဝင်ရေးဆိုတာမျိုးတော့ပြောကြတယ်အဲ့ဒါတွေကိုဟိုတိုင်းရင်းသားကောင်းဆောင်တွေကဘယ်လိုမြင်ကြမလဲဘယ်လိုပြောကြမလဲဆိုတာလေအားလုံးဝိုင်းပြီးမှပဲပြန်ပြီးတော့စဉ်းစားရမှာဖြစ်ပါတယ်အပြည့်ခတ်ရမယ်ဆိုတာနှစ်ဖက်စလုံးကငါတို့မတိုက်တော့ဘူးမတိုက်ရှင်တော့ဘူးဆိုတဲ့သဘောတရားကနှစ်ဖက်စလုံးမှာရှိဖို့လိုအပ်တယ်အဲ့ဒါမှပဲဖြစ်မယ်ဒီလိုကြီးလိုက်လို့ရှိရင်တော့အားလုံးမပါလို့ရှိရင်တော့တနိုင်ငံလုံးဟုတ်ဆိုတာတော့အတိတ်ပဲတော့ပြည့်စုံမှာတော့မဟုတ်ဘူးဒါပေမဲ့တနိုင်ငံလုံးပြည့်စုံအောင်သူတို့တွေကဘလို့ထပ်ပြီးတော့ပုံဖော်လာမလဲဆိုတာတော့သူတို့နဲ့ပဲဆိုင်တယ
်တမရာကြီးကတနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ်ကိုတိုင်းရင်းသားတွေဘက်ကအားလုံးပါဝင်ပြီးအမြန်ဆုံးလက်မှတ်ထိုးပေးရန်တိုင်းရင်းသားတွေကိုတောင်းဆိုထားပါတယ်ဒါပေမဲ့တိုင်းရင်းသားတွေဘက်ကလည်းပန်ဆန်းဆွေးနွေးပွဲမှာအစိုးရတက်တဲ့တိုက်ပွဲတွေဖြစ်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပါအပြစ်ရဲ့ရေးစာချုပ်မှာဒန်းတူရီတူပါဝင်ဖို့တောင်းဆိုထားပါတယ်ဒီလိုတိုင်းရင်းသားတွေဘက်ကတောင်းဆိုမှုအပေါ်မှာပြည်အောင်စုငြိမ်းချမ်းရေးလုပ်ငန်းကော်မတီ UPWC ကဖွဲ့ကောင်းဆောင်ဝင်းကြီးဦးအောင်မင်းကတရားဝင်သဘောထားထုတ်ပြန်ပြောဆိုသွားတာဖြစ်ပါတယ်ရှင်
မမေခပြောပြပေးခဲ့တာဖြစ်ပါတယ် VOE မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညပိုင်းထုတ်လင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုကတော့အပတ်စဉ်ခဏတွေကိုတင်ပြပေးမှာပါမဆုမြတ်မောစီစဉ်တင်ဆက်တဲ့ blogger တွေပြောသမျှကိုအရင်ဆုံးထုတ်လင့်ပေးပါရစေရှင်
လူမှုကွန်ရက်တွေပေါ်တင်းနေကြတဲ့ဓာတ်ပုံပေါင်းတော်တော်များတာပဲကိုသားညုံကြီးကဘာကြီးတစ်ခုလုံးဆိုရင်လေတန်းနဲ့ချီရှိလောက်တယ
်အခုခေတ်ကစမတ်လက်ကင်ဖုန်းရှိတဲ့သူတိုင်းကဓာတ်ပုံရိုက်လို့ရနေပြီကိုရင်ကလိုမျိုးကင်မရာရှိတော့မှဖလင်းရှိတော့မှဓာတ်ပုံရိုက်လို့ရတဲ့အခြေအနေမျိုးမဟုတ်တော့ဘူးလေနောက်တော့ဒီအရင်တုန်းကဆိုလို့ရှိရင်ဓာတ်ပုံရိုက်ပြီးသွားလို့ရှိရင်လဲဆိုင်မှာဓာတ်ပုံကူးပြီးတော့မှကိုရိုက်ထားတဲ့ပုံတွေကိုမြင်ရတာမို့လားအခုခေတ်ကတော့ခုရိုက်ခုမြင်မကြိုက်လို့ရှိရင်လဲပြန်ရိုက်လို့ရနေတဲ့ခေတ်ဆိုတော့ဓာတ်ပုံရိုက်ပြီးရိုက်တင်ပြီးတင်နေကြတော့တာပေါ့ဗျာ
အဲ့ဒါကြောင့်လေရိုက်ထားတဲ့ digital ဓာတ်ပုံတွေကိုသိမ့်ပေးမယ်ဆိုတဲ့ဝန်ဆောင်မှုတွေအခုအပြိုင်ဖြစ်နေတာပေါ့လောလောလတ်လတ်ပဲလေ Apple က iCloud Photo Library ဆိုပြီးတော့မှဓာတ်ပုံတွေကိုသိမ့်ထားပေးမယ်ဝန်ဆောင်မှုကိုလုပ်လိုက်တော့ iPhone သုံးတဲ့သူတွေတော်တော်လေးစိတ်ဝင်စားဖြစ်သွားကြတယ်မလား
နောက်ဆုံး update လုပ်လိုက်တဲ့ iOS မှာအခမဲ့ဝန်ဆောင်မှုတစ်ခုအနေနဲ့ပါလာလို့ ID ဆောင်းပါးတွေမှာလည်းသုံးသက်စရာဖြစ်ခဲ့ကြတယ်လေအဓိကချက်ကတော့ဒီ iPhone ထဲမှာ storage နေရာတက်တာသွားအောင်လို့ရိုက်သမျှဓာတ်ပုံ video တွေကို iCloud Photo Library ထဲမှာသွားသိမ့်ပေးတဲ့သဘောပါကိုယ့်ရဲ့ဆက်ထဲမှာမဟုတ်ဘဲနဲ့ online တနေရာမှာသွားသိမ်းပေးထားမယ်ကိုလိုချင်လို့ရှိရင်အချိန်မီပြန်ယူနိုင်မယ်ဆိုတာမျိုးပ
ါ iCloud library ကိုကိုကရွေးလိုက်ပြီးဆိုတာနဲ့ကိုယ့်ရဲ့ Apple ID နဲ့ရှိသမျှ iPhone iPad ကနေပြီးတော့ရိုက်သမျှပုံတွေကို iCloud ထဲမှာအလိုလိုသွားသိမ်းပေးတာပါအဲ့လိုမျိုးရွေးတဲ့နေရာမှာလည်းကိုယ့်ရဲ့ iPhone iPad ရဲ့ storage မှာဓာတ်ပုံတွေကြောင့်နေရာသိမ်းယူနေတာမျိုးမဖြစ်စေချင်လို့ရှိရင် optimize storage ဆိုတာကိုရွေးလို့ရတယ်ဓာတ်ပုံတွေရဲ့ကြည်လင်ပြတ်သားမှု resolution များလို့ရှိရင် storage နေရာများများယူတာကိုအဲ့တော့ optimize storage ကိုရွေးထားလိုက်ရင် iCloud ထဲမှာသွားပြီးတော့သိမ်းပေးသမျှပုံတွေက high resolution နဲ့သိမ်းပေးပေမဲ့ကိုယ့်ရဲ့ iPhone iPad ထဲမှာကျတော့ storage ဘလောက်ကျန်တယ်လဲဆိုတဲ့အပေါ်မှာမူတည်ပြီးတော့ဓာတ်ပုံတွေရဲ့ resolution ကိုချပစ်လိုက်တယ်အရင်ရိုက်ထားတဲ့ပုံအဟောင်းတွေကစပြီးတော့သူ့အလိုလို resolution ကိုချလိုက်တာလေ
မူလ resolution အတိုင်းကြီးကြီးလေးလေးပြပြသားသားပုံတွေပြန်လို့ခြင်းတော့ iCloud မှာအချိန်မီသွားပြန်ပြီးတော့ download လုပ်လို့ရပါတယ်ဗျဒီ iCloud Photo Library ရဲ့ရွေချက်ကူတိုင်ကကိုယ့်ရဲ့လက်ကင်ဖုန်းတွေကွန်ပျူတာတွေထဲမှာဓာတ်ပုံတွေဗီဒီယိုတွေကြောင့် storage နေရာအများကြီးကုန်နေတာမျိုးမဖြစ်အောင်လို့ iCloud ထဲမှာသွားသိမ်းပေးထားမယ်ဆိုတဲ့ရွေချက်ပါအ
ဲ့ဒီဝန်ဆောင်မှုက 5GB အထိပဲအခမဲ့ပါနောက်ဆုံး iOS ကို update လုပ်ထားသမျှသူတိုင်း setting တွေက photo and camera ဆိုတဲ့နေရာမှာသွားပြောင်းလို့ရပါတယ်အရင်တိုင်းပုံတွေကိုဖုန်းထဲမှာသိမ်းထားခြင်းနဲ့ဆိုရင်လည်းအဲ့ဒီမှာပဲရွေးချယ်လို့ရပါတယ်။ iCloud Photo Library ရဲ့အသာချက်ကတော့ဒီကိုယ့်ရဲ့ Apple ID နဲ့ဆက်ထားသမျှ iPhone ကပဲဖြစ်ဖြစ် iPad ကပဲဖြစ်ဖြစ် Mac Computer ကပဲဖြစ်ဖြစ်ပုံတွေကိုပြင်ချင်ရင်ပြင်ဖျက်ချင်ဖျက်လို့ရတယ်။ဆက်တစ်ခုကနေလုံးသမျှအပြောင်းလဲရကျန်တဲ့ဆက်တွေအားလုံးမှာသွားပေါ်မယ်။ဓာတ်ပုံကိုဖျက်လိုက်တဲ့ဆိုရင်လည်းအတူတူပဲဆက်တစ်ခုကနေဖျက်လိုက်ရင်တခြားဆက်အားလုံးမှာလည်းပြတ်သွားမယ်။ထူတာတစ်ခုကတော့အရင်ကလိုမျိုးဒီပြန်အဆရှာလို့မရအောင်လို့ပြတ်သွားတာမျိုးမဟုတ်ဘူးအဲ့ဒီဖြတ်လိုက်တဲ့ပုံကိုပြန်ပြီးတော့လိုချင်တဲ့ဆိုရင် iCloud မှာတစ်လအတွင်းသွားပြန်ယူလို့ရတယ်အဲ့ဒါ iCloud Photo Library option ကိုရွေးထားမှရမှာပ
ါဒါနဲ့မဆုမြတ်မို့ရေတခြားအကြောင်းမဆက်ခင်မှာဒီ iCloud ထဲမှာသွားသိမ်းထားတာကတော့ဟုတ်ပါပြီအဲ့ဒီဓာတ်ပုံ file တွေကိုဘယ်လိုမျိုးပြန်သွားယူရမလဲဆိုတာကိုလည်းရှင်းပြသင့်တယ်ထင်တယ်ဗျကျွန်တော်ကိုယ်တိုင်တော့မှအစောပိုင်းတော့ကမသိလို့ဒုက္ခရောက်သေးတယ်
ကိုသားညုံတယောက်တည်းမဟုတ်ပါဘူးဒီ iCloud ထဲမှာသိမ်းမလားမေးသမျှ yes လို့ဖြည့်ထားပြီးတော့နောက်အဲ့ဒီ file တွေကိုဘယ်မှာသွားပြန်ယူရမလဲဆိုတာကျွန်တော်လည်းအဖြေရှာခဲ့ရသေးတယ်ရှင်တကယ်တော့မခက်ခဲပါဘူးဒီ desktop computer ကနေပြီးတော့ iCloud.com ကိုသွားပြီးတော့ကိုယ့်ရဲ့ Apple ID နဲ့ password ထည့်လိုက်တာနဲ့ ကိုယ့်ရဲ့ file မျိုးစုံကိုတင်ထားပေးတဲ့ iCloud ထဲကိုရောက်သွားမှာပါ iCloud ကို Apple ကအခမဲ့ပေးသုံးတယ်ဆိုတာ 5GB အထိပဲဆိုတာကိုတော့အဓိကသတိထားသင့်တယ်ရှင
်ဟုတ်တယ်ဗျဒီ Apple ID တစ်ခုအတွက်ကို iCloud ထဲမှာ file တွေကို 5GB အထိပဲတင်ွက်ပေးတာပါ 5GB ကျော်ရင်တော့ storage ထပ်ဝယ်ပါဆိုပြီးတော့သတိပေးပါလိမ့်မယ်ဝယ်ရမယ်ဆိုရင်တော့ 20GB အတွက်တစ်လကို American $1 ပေးရပါလိမ့်မယ်ပတ်စံပေးပြီးတော့ storage ဝယ်မယ်ဆိုရင်တော့ 1TB အထိ iCloud storage ကိုဝယ်လို့ရပါတယ် 1TB ဆိုလို့ရှိရင်တော့တစ်လကို $20ပေးရမှာပ
ါအခုခေတ်မှာဒီ smartphone တို့ tablet computer တို့တခြား digital ပစ္စည်းတို့ဆိုတာလူတိုင်းမှာပို့ပို့ပြီးတော့ရှိလာနေပြီအဲ့လိုမျိုးရှိလာတာနဲ့အမျှလဲသိမ်းစရာ digital file တွေကပို့ပြီးတော့ပုံများလာတယ်မလားအရင်ကလိုမျိုးဒီကိုယ့်ရဲ့ desktop computer တစ်ခုထဲမှာပဲ file တွေကိုသိမ်းထားတာမျိုးလည်းမဟုတ်တော့ဘူးဘယ်လိုပုံစံမျိုးနဲ့မဆိုသိမ်းထားတဲ့ file တွေကိုကိုယ်ဘယ်နေရာပဲရောက်ရောက်လိုချင်အချိန်မရွေးပြန်ရနိုင်ဖို့အတွက်က cloud storage တွေရှိလာတယ်လေကိုယ့်ဆက်ထဲက storage နေရာတက်တောင်လို့ online တနေရာမှာကိုယ့်ရဲ့ file တွေကိုသွားသိမ်းပေးထားတဲ့ဝန်ဆောင်မှုတွေပေါ့အ
ဲ့ဒါကြောင့် techtimes.com ရဲ့ဆောင်းပါးတစ်ခုမှာဒီ cloud storage တွေဟာအနာဂတ် storage တွေပဲလို့ရေးပါတယ်အဲ့ဆောင်းပါးထဲမှာဒီလက်ရှိရနိုင်တဲ့ cloud storage တွေဖြစ်တဲ့ Amazon, Google Drive, Dropbox, Microsoft OneDrive စတဲ့ဒီ online ပေါ်မှာကိုယ့်ရဲ့ file တွေကိုသိမ်းပေးထားနိုင်တဲ့ဝန်ဆောင်မှုတွေကိုနှမ်းရှင်ပြီးတော့သုံးသပ်ပြထားတယ်ဗျာ
လာစင်ကြီးဒါမှမဟုတ်ရင်လည်းနှစ်စင်ကြီးပေးပြီးတော့ cloud storage တွေဝယ်လို့ရတဲ့အထက်မှာတခြားဟာတွေက Apple ရဲ့ iCloud ထက်ကိုဈေးပိုပြီးတော့တက်တာကြပါရတဲ့ဥမာဒီ Amazon ဆိုရင် 5GB အတွက်တစ်နှစ်လုံးကို $12 ပေးရမယ်ဒါပေမဲ့ဓာတ်ပုံ file ဆိုလို့ရှိရင်အကန့်အသတ်မရှိသိမ်းထားနိုင်တယ်ဓာတ်ပုံ file တစ်မျိုးတည်းမဟုတ်ဘဲနဲ့ bar file ပဲဖြစ်ဖြစ်ဒီ unlimited သိမ်းထားမယ်ဆိုရင်လည်းတစ်နှစ်ကို $60 ပဲပေးရမှာပါ Google company ရဲ့ Google Drive ဆိုလို့ရှိရင်လည်း1TB ကိုတစ်နှစ်စာ$120ကြမယ်။တခါဒီ Microsoft ရဲ့ဝန်ဆောင်မှု OneDrive ဆိုလို့ရှိရင်တစ်နှစ်စာ TB အတွက်က $84ပဲကြပါတယ်။နောက်ဒီ Dropbox Cloud Storage သုံးကားက 1TB ကိုတစ်နှစ်အတွက် $144ပေးရမယ်ရှင
်။အဲ့ဒါဒီအလုံးနဲ့မှာတော့ဈေးကြီးဆုံးက iCloud ပဲဗျ။ 1TB ရဖို့အတွက်တစ်နှစ်လုံးစာက $240ကြမယ်တဲ့။အခုလိုမျိုးကိုယ့်ရဲ့ Digital File တွေကိုပတ်စံပြီးတော့online cloud storage တွေထဲမှာတင်ထားလို့တရားရဂိုင်းလုံးလုံးလုံးစိတ်ချရတယ်လို့မှတ်လို့မရတာကတော့အဲ့ဒီဝန်ဆောင်မှုတွေရဲ့အားနည်းချက်ပဲဗျမနစ်တုန်းကဒီ iCloud ထဲမှာဓာတ်ပုံတွေတင်ထားကြတဲ့ Hollywood နာမည်ကြီးတွေရဲ့ဓာတ်ပုံတွေပေါက်ကြားကုန်ပြီးတော့ဒီ Apple company ဝေဖန်ခံခဲ့ရသေးတယ်မဟုတ်လားမဆွေမြတ်မောင
်ရယ်မှန်ပါတယ်ဒီလုံခြုံရေးနဲ့ပတ်သက်လို့ကတော့ Apple company တခုတည်းမှမဟုတ်ပါဘူး online storage ဝန်ဆောင်မှုပေးသမျှကုမ္ပဏီတွေအားလုံးအခုခေတ်မှာလုံခြုံရေးအန္တရာယ်မကင်းပါဘူးသူတို့အနေနဲ့ကတော့အတက်နိုင်ဆုံးဒီ online ပေါ်မှာတင်ထားပေးတဲ့ကိုယ့်ရဲ့ file တွေကိုလုံခြုံမှုရှိအောင်စူးစမ်းမှာပါပဲ။ဒါမှမလဲဒီတင်ထားတဲ့ကာယကံရှင်တွေဘက်ကလည်းသတိထားဖို့လိုပါတယ်။ဥမာကိုယ့်ရဲ့ account ရဲ့ password တွေကိုလွယ်လွယ်ဖော်လို့ရတဲ့ password မျိုးမဖြစ်အောင်လို့သတိထားသင့်တယ်။နောက်ကိုယ့်ရဲ့ account တွေကိုဝင်ဖို့အတွက်ဒီနှစ်ဆင့်သွားရတဲ့ two steps authentication မျိုးကိုလုပ်ထားသင့်တယ်လို့ IT လုံခြုံရေးပညာရှင်တွေကအကြံပြုထားကြပါတယ်ရှင်။
မဆုံမြမစီစဉ်တင်ဆက်ပြီးကိုသားညုံဦးကူညီတင်ဆက်ပေးခဲ့တဲ့ဘလော့ဂါတွေပြောသမျှအပတ်စဉ်ကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါလိမ့်ရှင်။အခုကတော့အပတ်စဉ်မတူတာလေးတွေအစီအစဉ်ကိုထုတ်လွှင့်ပေးရမယ်အလှပါ။ Golden Land Media ကမညွညွလွင်စီစဉ်တင်ဆက်တာဖြစ်ပါတယ်။
မင်္ဂလာပါရှင်အခုဆိုရင်မြန်မာနိုင်ငံမှာဟိုးအရင်တုန်းကလိုမြမရုံမြင့်တန်းကြားနဲ့မြဝရီရုံမြင့်တန်းကြားလိုင်းနှစ်လိုင်းပဲမဟုတ်တော့ဘဲပုဂ္ဂလိကပိုင်းမီဒီယာတွေကထုတ်လွှင့်တဲ့ရုံမြင့်တန်းကြားလိုင်းတွေကိုပါဖမ်းယူကြည့်ရှုနိုင်ပြီဖြစ်ပါတယ်ဒီအပေါ်မှာပြည်သူတွေရဲ့သဘောထားကတော့ဘယ်လိုရှိပါလဲဒီတစ်ပတ်မတူတာလေးတွေမှတင်ပြထားပါတယ်ရှင်ကမ္ဘာပေါ်မှာ1928ခုနှစ်လွန်ခဲ့တဲ့နှစ်ပေါင်း89နှစ်ကစတင်ပေါ်ပေါက်ခဲ့တဲ့ရုပ်မြင်သံကြားထုတ်လွှင့်မှုဟာမြန်မာနိုင်ငံမှာတော့1981ခုနှစ်မှာမြန်မာအစိုးရရဲ့ရုပ်သံလွှင့်ဌာနကနေပြသတဲ့အစီအစဉ်တွေကိုစတင်ကြည့်ရှုခဲ့ကြရပါတယ်အဲ့ဒီလိုအစိုးရကပြသပေးတဲ့ရုပ်သံ line တစ် line တွေကို10နှစ်ကြာကြာကြည့်ရှုခဲ့ရတဲ့မြန်မာပြည်သူတွေဟာ1995ခုနှစ်မတ်လ29ရက်နေ့မှာတော့တပ်မတော်ကထုတ်လွှင့်ပြသတဲ့မြဝရီဆိုတဲ့ရုပ်သံ line ကိုကြည့်ရှုခဲ့ကြရပါတယ်။ဒီလိုအစိုးရပိုင်းမီဒီယာတွေကနေထုတ်လွှင့်ပြသတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုတရားဝင်ကြည့်ရှုနေကြတဲ့ရုပ်မြင်သံကြားပရိသတ်တွေဟာ2000ခုနှစ်တွေနောက်ပိုင်းမှာတော့ပြည်ပမြန်မာသတင်းမီဒီယာတချို့ကထုတ်လွှင့်ပြသတဲ့အစီအစဉ်တွေကိုဂျိုရုဆလောင်းတွေကနေတရားမဝင်ဖမ်းယူကြည့်ရှုခဲ့ကြပြန်ပါတယ်။ အဲဒီနောက်အုပ်ချုပ်မှုစနစ်အပြောင်းလဲတွေဖြစ်လာခဲ့ပြီးအခုအချိန်မှာတော့အဲဒီလိုတရားမဝင်ကြီးစုခဲ့ရတဲ့ရုပ်သံအစီအစဉ်တွေအပြင်ပုဂ္ဂလိကပိုင်းမီဒီယာတွေကထုတ်လွှင့်ပြသတဲ့အစီအစဉ်တွေကိုပါရုပ်သံလိုင်းတွေအများကြီးကနေကြီးစုလာနိုင်ပြီဖြစ်ပါတယ်ဒီလိုရုပ်မြင်သံကြားထုတ်လွှင့်မှုလိုင်းတွေထုတ်လွှင့်မှုအစီအစဉ်တွေပုဂ္ဂလိကပြသလာနိုင်တာအပေါ်ပြည်သူတွေရဲ့သဘောထားကရောဘယ်လိုများရှိပါလဲ
channel line တွေများလာတာပို့ပြီးတော့အဆင်ပြေတာပေါ့ကျွန်တော်တို့အတွက်လေဟိုကိုကြည့်ချင်တဲ့ဟာလေးတွေလည်းရွေးပြီးကြည့်လို့ရတယ်နောက်ပြီးတော့ five movie ဆိုတော့ five movie channel line တွေပေါ့နော်ကောင်းပါတယ်နောက်ပြီးတော့ဒီ MRD 4မှာဆိုလို့ရှိရင်လည်းမြန်မာနိုင်ငံ series တွေလည်းပေါ်လာတယ်အဲ့လိုမျိုးအဆင်ပြေပါတယ်
တကိုင်းနဲ့လို့ပါလို့ကြတော့အင်္ဂလိပ်ကပါညာကြည့်တယ်။နောက်ဘောဝဲကိုပို့ပြီးဒီကနေဖြစ်တယ်။ဘောဝဲ line နေလာရဲဆိုရင်မလို့ဘူးပေါ့အဲ့လိုအကုန်ကြည့်ဖြစ်တယ်။အားကြောင့်ကျန်တဲ့ဟာတော့တိတ်ဟိုမကြည့်တာလည်းဘုံနေဖြစ်လို့ဆိုတာမသိဘူး။တိတ်တော့ဘုံနေမဖြစ်ကျွန်တော်တို့မကြိုက်ဘူးအားကြောင့်အဲ့ဘောဝဲလို့အဲ့ဒီ channel 7လာတဲ့ဘုံနေလို့ရှိတယ်။အမှန်တရားလို့မကြိုက်ဘူး။အဲ့ဒါပဲကြိုက်လို့
ရုပ်သံ line တွေအများကြီးပေါ်လာတဲ့ဆိုတော့အခါကျတော့တမန်လုပ်ငန်းဝင်ရနေပြန်လာတဲ့လူမျိုးကိုပါဖို့ညာဖို့ဆိုရင်တော့အိမ်မှာအားယူမယ်ဆိုရင်တူတူခြားခြားတခြား line တွေဝယ်ပြီးကြည့်ကြရမလို့ပဲねဒီ line တွေကနေပဲတမျိုးမဟုတ်တမျိုးကြည့်ပြီးတော့ပန်းဖြေလို့ရတော့အားလုံးတက်အဆင်ပြေတာပေါ့တမန
်ချို့ line တွေကြတော့သူပြန်ပြီးသားလာတယ်ပြီးတော့ဘူးဒရာမရအောင်ချို့ဘူးဒရာရမယ့်ကားတွေလာမယ့်စားဘူးကိုရီးယားလိုတရုတ်ကားလိုပေါ့သူလာသူ့ရဲ့လက်မှုတွေရတယ်အများကြီးပေါ့အများကြီးဖလားမှုလာတဲ့အတွက်တပတ်ကကျင်းတော့ကောင်းတပတ်ကျင်းတယ်အဲ့ဒါကိုပြန်ပြုပြင်လို့ရှိရင်တော့ပို့ပြီးတော့ဘူးတက်ရမှာတင
်ကြိုက်ပါသဘောလဲကြရယ်ပေါ့နော်အများကြီးပြင်နိုင်ဒီတက်အောင်ပို့ပြီးတော့တိုးစေခြင်းတယ်ပေါ့နော်အဲ့လိုမျိုး line တွေရှိတဲ့အခါကျတော့ဟိုပတ်စံလဲအကုန်တက်တာပါပေါ့အရင်တော့ဆိုလို့ရှိရင်အောက်ဆက်တွေပါအတုံးပြူပြီးတော့အဲ့လိုမျိုးအခွေတွေပါဝယ်ရတာငှားရတာလည်းပေါ့နော်အဲ့လိုမျိုး line တွေပေါ်လာတဲ့အခါကျတော့ငှားစရာလည်းမလိုဝယ်စရာလည်းမလိုပေါ့ကိုယ့်အကိုကြည့်ခြင်းတဲ့အချိန်ကောက်ဖွင့်လို့ပေါ့
ဘူးတော့ကြိုက်ပါတယ်ဘာလို့လဲဆိုတော့ဒီလို line တွေပူလာတဲ့အခါကျတော့ဟိုဒီခဲအခုခင်လူငယ်တွေလည်းပို့ပြီးတော့ဘုဒ္ဓတာထုတ်တက်လာမယ်ဟိုကျေပြန့်လာတာပေါ့နော်ကျေပြန့်လာတဲ့ခါကျတော့ဘာဖြစ်ဖြစ်အရင်လိုတော့ဟိုဟိုမဖြစ်တော့ဘူးပို့ပြီးတော့ထုတ်တက်လာမယ်เนาะအကြံဉာဏ်တွေလည်းပို့ပြီးတော့သူတို့ပွင့်နေလာတာပေါ့နော်အဲ့ဒါဥရောအဲ့လိုလိုမြင်ပါတယ
်เนาะရုပ်ဆိုင်အများကြီးပို့ပေါက်လာတာကောင်းပါတယ်ဒါမှလည်းပဲကောင်းတဲ့အနှစ်ယောက်ပဲကိုကြည့်တဲ့အခါမှာတူတာရက်တာပြီးနိုင်လို့ပေါ့နော်ကိုကြည့်တဏှာကြီးပဲထိုင်ကြည့်လိုက်ထိုင်ကြည့်လိုက်ပေါ့နော်ပို့တက်ပါကြံခဲ့လဲဆိုတာမျိုးအားလေးရပို့ပြီးတော့မှတော့အေးကြီးရလို့ထင်တယ်။နောက်တစ်ခါဘယ်လိုပြောရမလဲ။ဒီလူငယ်တွေပေါ့နော်ဒီမီဒီယာတွေအကြောင်းပေါ့လူငယ်တွေရဲ့ဘယ်လိုပြောရမလဲ။အတိမြင်နေလိမ္မာရေးလိမ္မာရေးရရှိမှုတွေပေါ့နော်အများကြီးပဲဒီဘယ်လိုလဲမြန်မာနိုင်ငံကဗုဒ္ဓဘာသာနိုင်ငံပေါ့နော်ဗုဒ္ဓဘာသာနိုင်ငံတော့အမြင်နေတဲ့ဗုဒ္ဓဘာသာအမြင်နေတဲ့ကွဲပြားပြီးတော့မှဝေစားစီရင်မှုတွေကအစားတခြားနိုင်ငံခြားကဒီနိုင်ငံခြားကဒီဟိုဇာဝေစားစီရင်မှုတွေအတူပိုးတာတွေနောက်ပါနိုင်ငံခြားကဓလေ့ထုံးတွေအတူပိုးတာကြတာအများဆုံးကမီဒီယာဘိုင်းနဲ့ဆိုင်တာပေါ့မီဒီယာတွေကြောင့်လူငယ်တွေအများကြီးပေါ်လာ copy ဖြစ်လာတာတွေပါအဲ့လိုမျိုးဆိုတော့မီဒီယာရဲ့အနေနဲ့လည်းပဲအဲ့လိုမျိုးတွေကိုထိန်းထိန်းချုပ်ချုပ်လေးနဲ့လုပ်တင်နေလို့ညီမမြင်ပါတယ်ဟုတ
်အခုလိုမတူတဲ့သဘောထားတွေအမျိုးမျိုးရှိတဲ့ကြားလိုက်ကြပဲရုပ်မြင်သံကြားထုတ်လွှင့်တဲ့ line အသစ်တွေကလည်းတစ်ခုနဲ့တစ်ခုအပြိုင်ဆိုင်ထွက်ပေါ်လာတာပါအခုဆိုရင်မြန်မာနိုင်ငံမှာအစိုးရပိုင်းရုပ်မြင်သံကြားဌာနတွေကရောပုဂ္ဂလိကပိုင်းမီဒီယာတွေကပါရုပ်မြင်သံကြားထုတ်လွှင့်နေတဲ့ line ပေါင်းရာနဲ့ချီရှိနေပြီဖြစ်ပါတယ်။ဒါပေမဲ့လေဒီမိုကရေစီစနစ်နဲ့အညီလွတ်လပ်စွာထုတ်ဖော်ပြောဆိုတင်ပြခွင့်ဆိုတာတွေရှိမရှိဆိုတာကတော့ထုတ်လွှင့်တဲ့သူတွေကြားမှာရောကြည့်ရှုတဲ့သူတွေကြားမှာအငင်းပွားနေစေဖြစ်နေတာကတော့မတူတာလေးတွေလို့ပြောရမှာပါရှင်။ကျွန်မညီညိုရင်းပါ
ဂိုရလန်မီဒီယာကမညညလွင်စီစဉ်တင်ဆက်နေတဲ့မတူတာလေးတွေကိုနားဆင်ခင်ကြားရတာဖြစ်ပါတယ်ရှင်။ VOA ရဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုကျမတို့ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲဓာတ်ရိုက်နားဆင်နိုင်ကြပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတဲ့ဒါမှမဟုတ်လည်းတည်တချင်းလက်ဆောင်တောင်းလိုတဲ့ဆိုရင်ဖြင့်ကျမတို့ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတောရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေပြီးတော့ည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုကတော့ကိုသားညုံဦးစီစဉ်ပြီးထုတ်လုပ်သူမတ်စုမုံနဲ့အတူတင်ပြမယ်။စနေညချမ်းထိုက်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာစနေညပိုင်းတက်လီလိုက်စီစဉ်ကနေပြီးတော့ကျူးဆူပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီနိုင်ငံတကာမှာသွားပြီးတော့အလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေအတွက်မြန်မာနိုင်ငံဆွေးရနေပြီးတော့နောက်ပိုင်းမှာအကူအညီပေးတယ်ဆိုပြီးပြောပါတယ်ဒီအကူအညီတွေဘယ်လောက်ထိထိရောက်ရှိတယ်လဲအကူအညီတွေဘယ်လိုပေးနေလဲဒီအကြောင်းတွေကိုဆွေးနွေးမှာပါကျွန်တော်တို့အချိန်နေရအကြောင်းကျွန်တော်တို့ဒီအလုပ်သမားရေးဝန်ကြီးဌာနကိုလည်းဖုန်းခေါ်လို့မရပါဘူးဒီဒါကြောင့်မလို့အာဏာပိုင်ဘက်ကတော့ပြောဆိုမဲ့လူမရှိပါဘူးဒါပေမဲ့ဒီအလုပ်သမားရေးနဲ့ပတ်သက်ပြီးတော့လုံဆောင်နေတဲ့လူတွေကိုဖိတ်ခေါ်ထားပါတယ်ပထမတူကတော့ဥကြောတောင်းဖြစ်ပါတယ်သူကတော့ဒီထိုင်းနိုင်ငံအခြေစိုက်ပြီးတော့ဒီမြန်မာအရေးမြန်မာအလို့သမားရေးကိုကူညီဆောင်ရွက်ပေးနေသူပါဒီမြန်မာတန်ရုံကလည်းသူတို့ဒီအလို့သမားရေးဆောင်ဖို့ကော်မတီဖွဲ့ပေးထားတဲ့အထက်မှာပါဝင်ပါတယ်နောက်တူကတော့ဦးမြတ်ကျော်ဝင်းဖြစ်ပါတယ်သူကတော့ဒီပင်လယ်ကူးသင်္ဘောသားအလို့သမားများအဖွဲ့ချုပ်ရဲ့လုံမှုဆောင်ဖြစ်ပါတယ်ကျန်တဲ့ကျွန်တော်ဒီတချို့အလို့သမားတွေနဲ့တက်ဆိုင်ရာနိုင်ငံချို့ကိုကျွန်တော်ဖိတ်ခေါ်ထားပါတာလည်းရှိပါတယ်ဒီမြန်မာနိုင်ငံမှာပြောမယ်ဆိုလို့ရှင်တော့ဒီအလို့သမားတွေဟာဒီအာရှမှာဆိုလို့ရှင်မလေးရှား၊ကိုရီးယား၊ထိုင်းစတဲ့နိုင်ငံတွေကိုသွားရောက်အလုပ်လုပ်ကြကြတာများလို့ပဲအရှိလေပိုင်းဖြစ်တဲ့ဒီဒူဘိုင်တို့ UAE တို့သွားပြီးတော့လုပ်နေတဲ့လူလည်းရှိပါတယ်။မချခင်ကဆိုရင်ဒီပြဿနာရက်ဒီဥမာဆိုလို့ရှင်နော်ဝေးတင်မောမှာဆိုလို့ရှင်မြန်မာလူသမားတွေတည်ဆုံခဲ့တဲ့ကိစ္စမျိုးတွေမချခင်ကပဲအီရန်တင်မောမှာဆိုလို့ရှင်လည်းဒီမြန်မာပင်လယ်ဦးတင်မောသားတွေပါဝင်တဲ့ကိစ္စနောက်တလောကပဲကျွန်တော်အင်ဒိုနီးရှားဘက်မှာဆိုလို့ရှင်မြန်မာလူသမားတွေအဲ့ဒီမှာနှိပ်စက်ခံရပြီးတော့ကျုံးပေါ်မှာပိတ်မိနေတဲ့ကိစ္စဒီလူကုန်ကူးခံတဲ့ကိစ္စမကြခင်ကျောင်းတရင်ကဆိုလို့ရှင်ထိုင်းနိုင်ငံတောင်ပိုင်းမှာဆိုလို့ရှင်မြန်မာနိုင်ငံကစုတဲ့ဒီမွတ်စလင်တွေတချို့ဒီလူကုန်ကူးခံတဲ့ကိစ္စဒီတရင်ရက်ဒီအမျိုးမျိုးဖြစ်နေတာရှိပါတယ်အဲ့တော့ကျွန်တော်အရင်ဆုံးဥကြောတောင်းကိုဖိတ်ခေါ်ကြပါလိမ့်ဥကြောတောင်းကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတယ်ခင်ဗျ
ဥကြောတောင်းကအခုလက်ရှိမြန်မာတန်ရုံကဖွဲ့စည်းပေးထားတဲ့ဒီမြန်မာရေးအတွက်မြန်မာလူသမားရေးအတွက်ကူညီဆောင်ရွက်ဖို့အတွက်အဖွဲ့ဝင်တွေမှာပါပါတယ်နော်
ဟုတ်ကဲ့ပါ
ဟုတ်ကဲ့ကျွန်တော်သိချင်တာကအခုမြန်မာဆွေရကပြောင်းလဲလာတဲ့အခြေအနေနောက်မှာခုနလိုမျိုးပေါ်ပြဿနာတွေဖြစ်တဲ့အခြေအနေတွေပေါ်မှာမြန်မာဆွေရတတ်နိုင်တော့တော့ကျွန်တော်တို့လက်လန်းမိအောင်လို့တွားရောက်ပြီးတော့ဒီအလုပ်သမားတွေကိုတွေးဆုံတာအကူအညီပေးတာမျိုးတွေပေါ့နော်ဖြစ်ရတော်များများမှာနောက်ပိုင်းမှာဖြစ်တဲ့ပြဿနာတော်များများကျွန်တော်လုပ်နေတာတော့သတိထားမိပါတယ်ခင်ဗျအဲ့တော့ဟိုထိုင်းနိုင်ငံမှာကောမြန်မာဆွေရကအလုပ်သမားတွေနဲ့ပတ်သက်လို့ပြဿနာတွေဖြစ်လာရင်ဘယ်လောက်ထိလှုံ့ဆော်ပေးတဲ့အခြေအနေရှိပါလဲခင်ဗျဘယ်လိုသုံးသပ်မိပါလဲ
အော်ရင်းတော့လွန်ခဲ့တဲ့နှစ်ပေါင်း20 30တုန်းကာလနဲ့စာလို့ရှိရင်တော့ခုဒီဘုသင်းဆိုင်သမဂ္ဂလက်ထက်မှာတော့ဒီအလို့သမားတွေကိစ္စဖက်ကိုတတ်တအားလုံးနေဆိုကျွန်တော်တို့သတိထားမိပါတယ်ကျွန်တော်တို့လည်းပဲအဲဒီမြန်မာတန်ရုံနဲ့ပူးပေါင်းပြီးတော့ဟိုအလို့သမားတွေကိစ္စအတော်များများကိုဝန်းဝန်းပြီးတော့ဆောင်ရွက်ပေးပါတယ်သို့တော့ဟိုပြဿနာတွေကအများကြီးလုံနိုင်တာကနည်းနည်းဆိုတာတော့သတိထားမိတယ်ဗျအထူးသဖြင့်ကျွန်တော်ကဒီထိုင်းနိုင်ငံအထက်မှာဟိုအရင်ကတည်းကလွန်ခဲ့တဲ့နှစ်ပေါင်း10ကျော်လောက်တည်းကစပြီးတော့မှလုံသမားရေးကိုတတ်နိုင်တယ်လားလုံလာတဲ့ရေချက်ကတော့မတရားဖိနှိပ်ခံနေရတဲ့ကျွန်တော်တို့မြန်မာလုံသမားတွေအတွက်ကျွန်တော်တတ်နိုင်တယ်လားလုံမယ်အဲ့ဒီမှာဘယ်လိုတွေနဲ့ကျွန်တော်တို့မျက်နှာရှင်းဆိုင်တွေ့လေဆိုတော့မတရားလုပ်တဲ့ထိုင်းရေးထိုင်းလုပ်ငန်းရှင်နဲ့ထိုင်းလူမျိုးတွေနဲ့တွေ့တာဟုတ်ဒါပေမဲ့ဒီသမ္မတရေးဦးသွင်းစဉ်တက်လာပိုင်းတက်လာပြီးတဲ့နောက်ပိုင်းမှာ MOU နဲ့အလုံသမားတွေထိုင်းဘက်ကိုတင်ပို့လာရတယ်
ဟုတ်ကဲ့
အဲ့ဒီမှာကျွန်တော်ကဒီထိုင်းဘက်ကထိုင်းလုံငန်းရှင်တို့ထိုင်းအင်ဂျီတို့နဲ့မျက်နှာရှင်းဆိုင်ဖြည့်ရှင်းရကနေပြီးတော့ကျွန်တော်တို့ဒီအလို့သမားဝန်ကြီးဌာနနဲ့အဲဒီအေဂျင်စီတွေဆိုတဲ့ပွဲစားတွေနဲ့ကျွန်တော်နဲ့မျက်နှာရှင်းဆိုင်လာပြီးတော့မှတွေ့နေတာဟာအင်မတန်ကိုစိတ်မကောင်းစရာတွေဖြစ်တယ
်ဟုတ်ကဲ့ MOU ကိစ္စကိုကျွန်တော်နောက်ပိုင်းသီးခြားတက်တက်လေးထပ်မေးပါမယ်ဦးကျော်တောင်ကျွန်တော်လည်းထပ်မေးချင်တာကအခုနောက်ပိုင်းဒီမြန်မာအလို့သမားတွေတခုခုပြဿနာတက်တယ်ဟိုတလောဆိုလို့ရှင်တော့ဒီထိုင်းတောင်ဒီထိုင်းဘက်ကဒီမြန်မာအလို့သမားနှစ်ဦးပေါ့နော်ကော့တောင်ကျွန်းကိစ္စလူငယ်နှစ်ဦးကိစ္စဆိုလို့ရှင်တန်ယုံကနေပြီးတော့ဝင်ရောက်လှုပ်ပေးတာတွေ့ရပါတယ်အကယ်၍မြန်မာအလို့သမားတွေတစုံတစ်ခုပြဿနာဖြစ်လို့တန်ယုံအကူအညီတောင်းရင်ရောအခုနောက်ပိုင်းလှုပ်ပေးနိုင်မှုဘယ်လောက်ရှိလဲ
လှုပ်ပေးနိုင်မှုဆိုတာကတော့တချို့ဟိုတိတိကျကျအလို့အကင်တွေဆိုလို့ရှင်လိုက်ပြီးတော့လှုပ်ပေးပါတယ်ဥပမာဆိုလို့ရှင်ပြီးခဲ့တဲ့အဲဟွာပေါ့ဟို၃ရက်နေ့ကစူရမ်းမှာတနတ်ဒီအလို့အားခတောင်းတဲ့အတွက်တနတ်နဲ့ပြည့်တဲ့အတွက် long ai sing ga tanan ne pip lai de atwe mon lo thama de ya ma pakong wo phot twe twa de a di lo thama kaisa wo so lo shin chan lo la mae talin la ne ma tan yong wa tan ma ji ne twei song pi do ma chan lo di ma thai bo ye ta phwe wo twa pi do ma a mu phwe pi do ma kun yi pin lo saung cha da shi de ba ho a yan lan lan wei de niya myo lo de ma ti nai ne niya de do shi do shi de to do no so ga pyo de lo be တန်း ရှိ ရှိ တဲ့ အလုပ် သမားရ ရဲ့ ကိစ္စ ကို လုပ် ဖို့ အတွက် တော့ ဒီ ခု လက် ရှိ ရှိ နေ တဲ့ အခင်း အချင်း လောက် နဲ့ တော့ အဆင် မပြေ ဘူး ဗျ
ဟုတ်ကဲ့ ကျွန်တော် နောက် တစ် ခု သိချင် တာက MOU
ဆိုလိုတာက လုံလောက် တဲ့ လူဝင် အားရ တော့ ထိုင်း နိုင်ငံ ထဲ မှာ လွတ် နေ တယ် ဗျ
ဟုတ်ကဲ့ MOU နဲ့ လာ တဲ့ အလုပ် သမား တွေ မကောက်ဘူး ရိုးရိုး ဒီ နေဆက် က နေ ပြီး တော့ ဖြတ် ကျော် ပြီး တော့ ဝင် လာ တဲ့ အလုပ် သမား တွေ ပါ တစ် ခု ခု မြန်မာ နိုင်ငံ သား တစ် ခု ဖြစ် ရင် အကူအညီ တောင်း လို့ ရ လား
အကူအညီ တောင်း လို့ ရ လား ရှိ တယ် မ ရ လား ရှိ တယ် အဓိက က တော့ ဒီ ဘက် ကို လာ တဲ့ အချင်း မှာ ဟို တခြား ဖန်ကြီး ခံ ရ တာ တခြား လောက တောင်း မရ တာ နှိမ့်ဆက် ခံ ရ တာ တွေ ကြ တဲ့ အခါမှာ တရားဝင် လောသမား ဖြစ် မှ ကျွန်တော် တို့ အကူအညီ ပေး လို့ ရ နိုင် ပါ တယ် တရားဝင် နေထိုင် ခွင့် မရှိ တဲ့ လောသမား တွေ ကြ တော့ တင်မှု တည်ခင်း ကို တော့ လုပ် လို့ ရ တယ် ကျန် တဲ့ အခွင့်အရေး တောင်း ဆို တဲ့ အပိုင်း တွေ လောဘ တွေ တောင်း ဆို တဲ့ အပိုင်း တွေ ကြ တော့ မရ တတ် ဘူး ဗျ
ဥကျော် တောင်း ကို ကိုယ် တိုင် တန် ယုံ ကိုယ် တိုင် က ဒီ လောသမား ရေး ကိစ္စ တွေ ဆောင် ရွက် ဖို့ ကော်မတီ ထဲ မှာ ဥကျော် တောင်း ကို ထည့် ထား တယ် ဆို တော့ တန် ယုံ ဘက် က ကော ဥကျော် တောင်း ကို ထည့် ထား ဆို တန် ယုံ ဘက် က ကို ပူး အောင် ဆောင်မှု ဘယ်လောက် ရှိ လဲ
တိုင်းဥပဒေကတော့ကျွန်တော်တို့ဒီခရီးသွားလာခင်းဆိုင်ရွက်စာတဲ့နေထုတ်ပေးတယ်ဥပမာအလုပ်သမားတွေစုလိုက်ပြုံလိုက်ကိစ္စကိုကျွန်တော်တို့ရေးသွားရကူညီမယ်နောက်ပြီးတော့အလုပ်သမားဝန်ကြီးဌာနနောက်ပြီးတော့ပြဿနာဖြေရှင်းတဲ့ရုံးတွေရေးစခန်းတွေကိုသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ကိုဟိုတာမကြီးကနေပြီးတော့တိုင်းဥလုပ်သမားကူညီစောင့်ရှောက်မယ်လူတွေတိုင်းဥကလွှတ်လိုက်တဲ့လူတွေအဖြစ်အတိအ င်းနဲ့ကျွန်တော်တို့လောသမားကူညီစောင့်ရှောက်ရေးကိစ္စတွေမှာတော်တော်ကိုအရာရောက်တယ်လို့ပြောလို့ရတယ်။
ဟုတ်ကဲ့ဦးကျော်တောင်းလေးလိုက်ပေါ်မှာခဏနေပေးပါအောင်ကျွန်တော်နောက်ပိုင်းထပ်ခေါ်ပါမယ်ကျွန်တော်နောက်တူခေါ်ချင်လို့ဦးမြတ်ကျော်ဝင်းသူကတော့ပင်လယ်ကူးတင်မောသားလောသမားများအဖွဲ့ချုပ်ရဲ့လုံခြုံဆောင်ဖြစ်ပါတယ်ဦးမြတ်ကျော်ဝင်းကြားပါလားခင်ဗျာ။ဟုတ်ကဲ့ဦးမြတ်ကျော်ဝင်းရဲ့အခုတလောမှာနည်းနည်းလေးကျွန်တော်တို့ဒီပြဿနာမျိုးစုံကြားတဲ့အထက်မှာမြန်မာသင်္ဘောသားတွေတော်တော်ဒုက္ခရောက်တဲ့အခြေအနေပါတလောကဆိုလို့ရှိရင်ဒီနော်ဝေးဘက်မှာတိခါမှာဒီရုရှားဘက်မှာဒီမိသွားတဲ့သင်္ဘောသားတွေရေတဲ့သင်္ဘောပါသွားတဲ့သင်္ဘောသားတွေဖြစ်လို့မကြခင်ကဆိုလို့ရှိရင်လည်းအီရန်မှာဖမ်းခံရတဲ့သင်္ဘောမှာမြန်မာသင်္ဘောသားတွေပါပါတယ်ခင်ဗျာအဲ့တော့ဒီသင်္ဘောသားတွေရေးကိစ္စကလည
်း
နည်းနည်းလေးဟိုပို့ပြီးတော့ကျွန်တော်ပြဿနာတရားအနေနဲ့ကင်တရမယ့်ဟာရှိလာတော့အခုအစိုးရဘက်ကဒီမြန်မာသင်္ဘောသားတွေနဲ့ပတ်သက်လို့အခုဆောင်ရွက်မှုတုံ့ပြန်မှုနဲ့ပတ်သက်လို့ဦးကျော်ဦးမြတ်ကျော်ဝင်းဘယ်လိုမြင်ပါလဲခင်ဗျာဒီရုရှားကိစ္စဖြစ်စေအီရန်ကိစ္စဖြစ်စေအပေါ်မှာပါဟု
တ်ပါဘူးအဲရုရှားမှာဖြစ်တဲ့ကိစ္စကတော့ကျွန်တော်တို့နိုင်ငံအစိုးရအများကြီးကြိုးစားပါတယ်။တိုင်းရုံးရောမြန်မာပြည်ကဝင်ထားတယ်ရောတိုင်းရုံးတွေကပူးပေါင်းပြီးတော့ဒီနိုင်ငံမော်စကိုမှာရှိတဲ့ရုရှားနိုင်ငံမော်စကိုမှာရှိတဲ့နာဒယုံတွေရောဒီနိုင်ငံတိုင်းကနေပူးပေါင်းပြီးတော့ရုရှားဆိုတဲ့လုပ်ပြီးလို့ကျွန်တော်တို့ဒီခရီးတွေလောင်းနေလဲကြံရရှိပါတယ်။ဟိုပြောက်ဆုံးကတော့လုံးဝ၄ယောက်ကတော့အမေနဲ့ပါပါတဲ့ကောင်မရဘူးပေါ့ဗျာအပေါ်ကတော့တော်တော်လေးရင်သက်ဆိုင်အများကြီးကောင်းလာပါတယ်အဲ့လိုပဲအီရန်ကိစ္စမှာလည်းကျွန်တော်တို့အကျိုးကျတော့ရေကောင်းကြီးဒီရေကောင်းကိုဆိုဥပဒေရောမှုကြီးတာလာတော့ရောက်ကျလို့တယ်အဲဒီမှာတိုင်းရတယ်ရောက်ကျလို့တယ်အီရန်ကပန်းဆိုင်လေးရတဲ့တမောမှာပမာသမောသားစတဲ့ရောက်ပါလေလို့သိရပါတယ်အဲ့ဒီကလေးတွေရောဘာမှတို့ဒုက္ခမရှိဘူးလေတို့ကြီးကျေးဇူးနဲ့တက်နေတာကြားရှိပါရဲ့။ဒီကနေတော့အဲဒီသမောကိုစတန်ငါးရက်နဲ့မတ်လိုင်းရနေရှိရတယ်လို့ပြောတယ်။နောက်နဲ့တိတ်မကြပါဘူးဖြစ်ပြီးလိုက်ပါလေ။
ဟုတ်ကဲ့
ကလေးတွေလည်းဖုန်းကြီးဆက်တယ်
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုသိချင်တာကတော့နောက်တစ်ခုသိချင်တာတော့ဒါကတော့နိုင်ငံတကာသတင်းတွေမှာတက်လာတဲ့မြန်မာသင်္ဘောသားတွေရဲ့ပြဿနာပေါ့နိုင်ငံတကာသတင်းဆာမျက်နှာတွေပေါ်မရောက်လာတဲ့အခြေအနေတွေရှိပါတယ်။ဥပမာသင်္ဘောသားချို့သူတို့သင်္ဘောကုမ္ပဏီကနေပြီးတော့မတရားဖိနှိပ်ခံတာအလုလကစားမပေးတာတခြားအခြေအနေဒီလိုပြဿနာမျိုးတွေအပေါ်မှာကောတက်ဆိုင်ရာတန်ယုံနေနောက်တစ်ခုအလုသမားဝန်ကြီးဌာနတို့ကအကူအညီပေးတာနောက်ပိုင်းမှာအခြေအနေဘယ်လိုရှိပါလဲထိရောက်ရလား
ကျွန်တော်ဆိုရင်ကတော့လည်းဒီကေတာ35နှစ်ရှိတယ်ပါလေအခုတော့သမောလာဆက်ကြုံပါပဲဒီတိုင်းဒီလိုနေပါလေကျွန်တော်တို့တန်တန်းလျှောက်မှာတော့အခုလက်ရှိအစိုးရကျလာတဲ့အချိန်မှာအများကြီးလုပ်ကြည့်တယ်အများကြီးကပြည်တော်ရရတယ်။အရင်ကလည်းအတုံးမဆိုင်တဲ့ချက်ချင်းနဲ့ဒေနေနာမှာပဲဖြစ်ဒီကြပ်နာတဲ့ဖြစ်ဖြစ်ပမာဏရုပ်ရှိတဲ့နိုင်ငံတွေမှာအကုန်လုံးကဇေယျတန်းရတာဖြစ်ပြပါလေ။ဒီကလည်းတန်းကြီးကျောင်းကြားတဲ့လည်းဘာမှကြီးကအဆပေါ်ရသူတန်းရုပ်အတွင်းရင်းရကအကုန်လုံးကဆိုင်ဝင်ကြည့်ကြတာကိုသူကြတဲ့နေရာတော့ကျွန်တော်တော်လေးသိမ်းတယ်ပြီးပါလေ
။ဟုတ်ကဲ့
လုံးသမောလာလောကမှာလည်းပေါ့ဒီမှာလည်းပေါ့ညလက်မမှန်လို့ရှိတယ်လက်မပြည့်လိုက်တာရရှိအတူတူကျွန်တော်တိတ်ကြည့်နေရပါဘူးအဖြစ်မှန်လို့ဆိုတော့နိုင်ငံတော်ဆိုတာလည်းဘယ်ဟာကျွန်တော်လည်းဝင်ကြည့်ပါပဲအဲ့ဒါကြောင့်လည်းအရှင်ကြည့်တာပေါ့နော်အတူတူကကျားမှာပါဟိုအမေကလည်းဒါကလက်မပြည့်တိုင်းပြောပြီးတက်ကြပြီးကြတယ်အဲ့ဒါကိုတက်လာပြီးတော့ကျွန်တော်ဆဲတဲ့ဝင်လို့သိနေပါဘူးနော်သူလိုလည်းမရဘူးသူကပေါင်းရွက်နေတယ်ဒါကအပြည့်အစုံကသမောသားလည်းပါသူမရှိဘူးလို့နော်ပြောပါအောင်ဆက်ပြောပြပါလား
ဟုတ်ကဲ့ခင်ဗျအခုဒီပင်လယ်ကူးတင်မောသားအလုသမားများအဖွဲ့ချုပ်အနေနဲ့မြန်မာနိုင်ငံထဲမှာရပ်တည်ပြီးတော့ဖွဲ့စည်းထားတဲ့ကိစ္စမှာကောအစိုးရဘက်ကဘလောက်ပူးပေါင်းဆောင်ရွက်မှုရှိလဲနောက်တစ်ခုပင်လယ်ကူးတင်မောသားအလုသမားများအဖွဲ့ချုပ်ကိုယ်တိုင်ကောဒီတင်မောသားတွေအတွက်ကိုဘလောက်ထိအကူအညီပေးနေလဲဆောင်ရွက်ပေးနေလဲ
ဟုတ်ပါဘူးကျွန်တော်တို့မြန်မာနိုင်ငံပင်လယ်ကူးတင်မောသားအလုသမားများအဖွဲ့ချုပ်ကဒီနိုင်ငံတော်တကာဦးသိန်းစုံတက်လာပြီးမှကျွန်တော်တို့ပြန်လည်ဖွဲ့စည်းရအောင်ဆိုရင်အင်းမရှိပါဘူးကျွန်တော်တို့တက်တန်းတစ်ခုအားလည်းကြာပါတယ်။ဟောအခုကျွန်တော်တို့ပြန်လဲရေးကောက်ရမှာပေါ့ကျွန်တော်တို့ရပါပဲပြန်လဲမဲတယ်နဲ့ဒီကောက်ရေးကောက်မင်းကျွန်တော်တို့လည်းပြန်ပါရင်ပြန်ဆောင်ရွက်ပြရမှာပေါ့အဲ့လိုပဲရေးချယ်ဝယ်လုပ်တယ်အဲ့ဒါကိုလည်းနိုင်ငံတော်ဖြစ်အလို့တော်ဝင်ပြီးပါကအဲဒီလို့ဆောင်ဆက်ပေးဝင်ပြီးပါကအကုန်ပါပါတယ်။ဒါပြီးတော့ဒီဆရာလူကအစိုးရတို့အဲလူပေါ့ရအောင်ပြီးတော့အဲကိုအင်မတ်ရှင်နဲ့မရင်းတဲ့ organization ဒီကရုပ်ကြီးကြောင့်ပဲဒီအကုန်လုံးပါဝင်ပြီးပေါင်းပြီးတော့ဆောင်ရွက်တဲ့ကျွန်တော်တို့အပြင်ကဒီကဘာလုံးကိုလုပ်ပိုင်နေရှိတယ်။ဒီကဘာလုံးကဖြစ်တဲ့တမောလာပြဿနာတွေကိုသူတို့နဲ့အဆိုင်အပေါ်ကြီးနဲ့ချိတ်ဆက်ပြီးတော့လုပ်ကြရတယ်။ချို့တူရဲ့မြန်မာနိုင်ငံဆိုကတာဝန်ကြီးရှိတဲ့နိုင်ငံတွေမှာလည်းကျွန်တော်တို့ဒီကနေပြီးတော့အစီအစဉ်တောင်းဝင်ပြီးဆောင်ရွက်ပေးကြတယ်။ဒီကဆောင်ရွက်တော့တော်တော်လေးအောင်မြင်ပါတယ်။ကျွန်တော်တို့ဒီနောက်ပိုင်းမှာဆိုလို့ရှိရင်လည်းဒီကြီးတဲ့ကိစ္စတွေပေါ့နော်အဆန်လာကမရခဲ့တာတွေအုံမြရနေရောမြတ်ပတ်သားဟိုအဘိဇလင်းညာပြန်ကြီးမပြေလည်းကိုယ်ပန်ချက်ခါလာပြီအဲဒါပြန်တောင်းဆိုရတာလေ
ဟုတ်ကဲ့ကျွန်တော
်တရားရတယ်လို့ဖြစ်ဆိုရတယ်လို့ကျွန်တော်တို့အဲ့ဒါပေါ့နော်အဲ့တော့ရောဆောင်ရွက်ရှိပါဘ
ူး။ဟုတ်ကဲ့ခင်ဗျ။မြန်မာနိုင်ငံဒီတင်မောသားတော်များများကလည်းကျွန်တော်တို့သိရတော့ရှိုးချော့ပေါ့ဒီပုံစံမျိုးနဲ့အရင်ဆုံးထွက်ကြတာများလေ။အဲ့တော့ထွက်ပြီးတော့မှရရကုမ္ပဏီနေနေနဲ့တက်သွားရတယ်။အဲ့တော့အဲ့ဒီခြေနေအောက်မှာလည်းတော်တော်များများကဟိုအမျက်ထုတ်မှုခံနေရတယ်လို့ကျွန်တော်သိရပါတယ်ခင်ဗျ။အဲ့ဒီအခြေအနေနဲ့ပတ်သက်လို့ကောဒီအစိုးရဘက်ကဖြစ်စီဒီအဖွဲ့ချုပ်ကဖြစ်စီဘာတွေများလုပ်ပေးနေလဲခင်ဗျ။ဟု
တ်ပါဘူး။အရင်ကဖြစ်ကြတော့ဗျာဟိုမဆာကဆိုတော့ဖြစ်လက်ထက်တော့ပေါ့။အဲ့ဒီလိုပဲဒီကောင်ကတို့အလို့ဒီကြားရဲဟိုမှာပဲဓမ္မကြီးကြီးတိုင်ဆောင်နေအဲ CDC ရောပတ်စုံတွေရောဒီကြောင်ဓမ္မလာဆရာဆရာနေကတိုင်တက်ကြရဲဒါနဲ့အခုအပြည်ပြည်ဆိုင်ရာရေကြောင်းဆွဲချုပ်တွေအလုံးစုံဆွဲချုပ်တွေကြာတဲ့ CDC ကရောသူတို့ရောက်တဲ့နိုင်ငံမှာဖြစ်ခံရရဲအဲ့လိုလဲတက်ဆင်ရနေဝရဲဟိုတောင်းတောင်းတကယ်မှန်ကန်ကုန်မှုတွေမလို့ရောမတည်ရတော့ဘူးဟုတ်ကဲ့ဓမ္မဟိုအရေးယူတာရဲပုံလေးယူခါရဲအဲ့တော့နောက်ပိုင်းကျတော့ခင်ဗျားတွေကအမှန်ကြီးပဲလက်လက်ကဒီကလေးလက်လက်လက်ဆိုင်လာတယ်ဗျာနော်တရားဝင်ထုတ်ခွင့်ရတော့အခုကျွန်တော်ရုရှားသမားဖြစ်တဲ့ကိစ္စဝင်လာတယ်၄၀နှစ်ကျော်ကတရားဝင်လက်မှတ်တွေဆက်ရှိတယ် CDV ပါဆိုရပြီလေကျွန်တော်လည်းကြိုးပမ်းကြည့်ပါတယ်အခုနောက်ပိုင်းဆိုတော့သူတို့ကရောက်တဲ့နိုင်ငံတွေမှာလက်မှတ်တွေဖြစ်တယ်ဒီလက်မှတ်တွေဖြစ်တဲ့ပုံစံမျိုးချက်ပြောပြရတယ်ကျွန်တော်ဗမာပြည်မှာဒီကောင်ဦးတီကလာကျွန်တော်တို့ဒီမှာတမောသားတွေအမှန်တမောအကုန်ရှိတယ်ကိုကြီးကတော့သူကလမ်းလေးလိုက်ကြတယ်ရှင်လူကတော့သူကတက္ကနာတက်တယ်သူကမတင်ပါဘူးအဲ့ဒီသမောသားကိုချက်တယ်ကျွန်တော်တို့ဒီအချက်များလေးတော့ကျွန်တော်တို့တကယ်ဖြေလို့ရတယ်ဟု
တ်ကဲ့
သူကမှန်ကန်တယ်ဒါသူကတော့မှန်တယ်ဘာလို့ဆက်ကြရမှရှိဘူးအဲ့လိုကြီးပဲဗျာအဲ့လိုဆိုတော့ပုံမဲသွားပါလေ
နောက်တစ်ချက်ကျွန်တော်မေးချင်ပါတယ်သမောသားတွေဘက်ကကျွန်တော်တို့ဟုတ်ကဲ့ဦးမြတ်ကျော်ဝင်ကျွန်တော်ဦးမြတ်ကျော်ဝင်ကျွန်တော်နောက်တစ်ချက်မေးချင်ပါတယ်ချို့သမောသားတွေကသူတို့ဒီကုမ္ပဏီတွေရဲ့မျက်ထုတ်မှုခံရတဲ့အခါမှာသူတို့ငငယ်တကာတင်မောသားအဖွဲ့အစည်းတခုရှိပါလေအဲ့ဒါကိုတိုင်ကြားတယ်သူတို့ရောကြီးတွေပါတွေရလို့ရှိရင်ပြန်လာလို့ရှိရင်ပြန်လာလို့ရှိလို့ရှိရင်တချို့ပြဿနာတက်တယ်လို့သိရပါတယ်ခင်ဗျာအဲ့ကိစ္စတွေကရော
အဲ့ဒါလည်းပြောပြရစီကျွန်တော်ကိုယ်တိုင်ပဲအဲ့လိုပဲဖြစ်ခဲ့ပြီးပါကြာပါပြီဟိုဒီဆိုတာလက်တော်မူပေါ့ဗျာအရင်မှာဆက်လာဆိုတာလက်ဖြစ်မှာပါ55မိနစ်တမောလိုက်ကြတော့ကျွန်တော်တို့ဆိုအဲ့လိုပဲကိုကတော့တိုင်လာမဟုတ်ဘူးကိုကဒီငငယ်တရားတမောသားတွေကဒီဒီတိုင်ဝါနေတောင်းတောင်းနဲ့တိုင်နေဘုရားဒီလိုလုပ်တာဟိုသမောသားဘောင်းတွေမစ်ကြည့်တော့တိုင်လိုက်တော့သူတို့တိုင်လိုက်တော့ဘာလဲအဲ့ဒီငငယ်သားတွေလည်းရတယ်ကိုလည်းရတယ်ကြောက်ရတယ်ကျွန်တော်ဒီမဆလာဆိုတာခိတာတော့လေရေချောင်းကြည့်တာကဥပဒေကပြအားရတယ်အပြီးတော့ကဘုရားတိုင်လို့မရှိဘူးဒီလိုဒီလိုလည်းမရှိဘူးဒါပေမဲ့ကိုမတိုင်လိုက်တော့ပြစ်တာလွတ်တယ်လွတ်တဲ့တဲ့ကိုဒီလိုပြန်သွင်းရတယ်သူတို့ပုံကြီးပဲပြန်ပြေးကြလားဒါမှမဟုတ်ရင်သူတို့ပဲပြေးရတော့မဟုတ်ဘူးကျွန်တော်တို့တော့ မန်ကအဲ့လိုဆောင်ရပြီးတဲ့တော့နောက်တော့မဟုတ်တော့ချက်ချင်းတော့လည်းလိုက်ချရပါလိမ့်ရကျွန်တော်ပြပါမယ
်အခုရောဘယ်လိုရှိပါလဲခင်ဗျအ
ဲအခုကတော့မရဘူးအဲ့လိုတိုင်းခွင့်ကကျိုးလဲမလို့တော့ဘုရားကလာစားပြီးတော့တိုးပြလိုက်ပြီတိုးတော့ဗမာမဆလာဆိုတာကြည့်ပါတော့နော်ခင်ဗျာလေဒါကမှတကယ်ပါပဲအဲ့ဒါဒီလိုဒီကလိုကြီးအင်မတန်ပတ်စံလာတာလေကြာကျွန်တော်က
ဟုတ်ကဲ
့ကျွန်တော်ပြောတော့မှာဒေါ်လာလေးနဲ့ဆောင်းအောင်လို့ရတယ်ဘုံတော်နဲ့လို့ရတာကျွန်တော်တို့အောက်ကဆိုရင်ကျွန်တော်တို့အဆင်ပြေတယ်ဆိုကျွန်တော်တို့ရာဇဝင်တွေ5000ထောက်ပါပြီဒါများပါပြီလို့ဖြစ်နေတာအခုကတော့ဘာဖြစ်သွားပြီလဲဆိုတော့ဥပဒေကြောင်းသွားပြီအများဆုံးသမောရလာက800ပြားမယ်ကျွန်တော်တို့ကလည်းတောင်းဆိုတယ်ဒီပေါင်းတော့လည်းလုပ်ပြီးတော့ကုမ္ပဏီရောက်ကဘိုးကအများဆုံးသမောရအဖြစ်ရောက်800ပြားမယ်လို့ဥပဒေဖြစ်လာတယ်အဲ့တော့ကျွန်တော်တို့ဒီကဘောကတော့ပေါင်းလို့ရတဲ့ဒီကလည်းအခုဆိုရင်ချက်ချောင်းတောင်းပြလာရကြပါဘူ
းဟုတ်ကဲ့
ဒီလိုတိုင်လာပြရတယ်မရှိတော့ပါဘူးနိုင်ငံများသားတွေနဲ့တန်းတူတယ်ကျွန်တော်လည်းရတယ်မင်းမင်းလေးကလည်းရပါလားအားလို့ပါပဲ
ဟုတ်ကဲ့ဦးမြတ်ကျော်ဝင်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်နောက်တစ်ခုခေါ်ချင်ပါတယ်ကျွန်တော်အာတောင်ကိုရီးယားနိုင်ငံကကိုစိုးမိုးသူပါတောင်ကိုရီးယားနိုင်ငံမှာပြောမယ်ဆိုလို့ရှိရင်မြန်မာဒီအလုသမားတွေအတော်များများရောက်တဲ့နိုင်ငံတနိုင်ငံလည်းဖြစ်ပါတယ်အာရှနိုင်ငံမှာအဲ့တော့တောင်ကိုရီးယားနိုင်ငံမှာဖြစ်ပျက်တဲ့အလုသမားတွေရဲ့ပြဿနာနဲ့ပတ်သက်လို့တောင်ကိုရီးယားမှာရှိတဲ့တန်ယုံကောဘယ်လောက်ထိဖြည့်ရှင်းနိုင်ပါလဲခင်ဗျာကိုစိုးမိုးသူတိတိလောက်ပြောပြပါအောင
်ဟုတ်ကဲ့ခင်ဗျာအရင်ကရဆိုင်ရင်တော့ဒီအစိုးရကထက်မှာတော့မြန်မာအလုသမားတွေကူညီဖို့ဆိုပြီးတော့အလုသမားတာဝန်ကိုခန့်ထားပါတယ်အဲ့မဲ့တယောက်တည်းဖြစ်တာလေပါတယ်ဆိုပြီးတော့ကိုရီးယားရဲ့ဘာသာစကားရဲ့ကိုတယောက်ဘာသာစကားရဲ့ဥပဒေရဲ့အကျွမ်းကျင်မှုရဲ့ပါတဲ့အတွက်ကြောင့်မလို့ခင်းတယ်လို့တိရောက်မကူညီနိုင်ဘူးပေါ့နော်အထူးသဖြင့်ဒီတေဆုံးတဲ့ကိစ္စတွေပါရင်ဆိုရင်တော့တန်ယုံကထိတိရောက်ပေါ့ပေါ့နော်ဒီတန်ယုံအပိုင်းကိုတော့လုတ်ပေးနိုင်တယ်ပေါ့နော်ဒီရောကြီးတွေပါလေဒီကိစ္စတွေပေါ့အဲ့မဲ့လူသမားတွေရဲ့တုံ့တွင်းနေရတဲ့ခက်ခဲတွေကိုဖြေရှင်းပေးနိုင်ဖို့တော့ကျွန်တော်ပြောတယ်ဘာသာစကားခက်ခဲရဲ့ဥရိပိုင်းဆိုင်ရာမကျွမ်းကျင်မှုရဲ့ကြောင့်မလို့နောက်ပြီးတော့သူတို့ရဲ့တပ်တန်းကခဏလေးခင်ဗျာဒီလိုဖြစ်တဲ့သဘောကိုနားလဲမလို့ပဲရှိသေးတယ်ချက်ချင်းသူကပြောင်းအောင်ပြန်တော့လေအဲ့တော့သူတို့ခင်ဗျာမှလည်းတစ်ဖက်ကကြည့်ရင်တော့တနာကြပါခင်ဗျာအဲဒါမှမဟုတ်လူသမားတွေမှလည်းဒီကိုရီးယားမှာကအခြေအနေကတော်တော်ဆိုးတယ်ခင်ဗျာအထူးသဖြင့်ဒီလူသမားတွေက3နှစ်စာချုပ်ဆိုတဲ့ဥသာကိုချုပ်ပြီးလာခဲ့ရတယ်အဲ3နှစ်စာချုပ်ကိုချုပ်တဲ့အချိန်မှလည်းကိုကကိုရီးယားမှာဘလို့အလုပ်မျိုးလုပ်ရမယ်ဆိုတော့မသိဘူးဘလို့သက်မျိုးကင်ရမယ်လို့မသိဘူး။ဟောဒီရောက်တော့မှအခြေအနေကဆိုးတဲ့ခါကျတော့ခါကျကြီးကထုတ်ထားတော့အလွဲတကူလုတ်ကြောင်းခွင့်ကိုလည်းပိတ်ထားတယ်လေ။အဲ့တော့လုတ်ကလည်းပြောင်းလို့မရအလုတ်ကျန်းတွေကိုလည်းခိုင်းတယ်။အထူးဖြင့်လုတ်ရှင်ဆိုးတွေနဲ့တွေ့ရတဲ့ခါကျတော့လူကမားတွေကနောက်ဆုံးမနေနိုင်တဲ့ခါကျတော့ဥပဒေဖောင်အတွင်းကနေအလုတ်ကြောင်းခွင့်လည်းမရှိတော့ထွက်ပြေးကြတာပေါ့နော်။ထွက်ပြေးကြတော့မြန်မာအစိုးရကဘာလုပ်လဲဆိုတော့ဒီကိုရီးယားကိုလွတ်တဲ့အချိန်မှာ15သိန်းကိုသဘောတင်ခိုင်းတယ်အထွေထွေကနောက်တဲ့15ရက်ထပ်ယူပြီးတော့တင်း30ခံရိုက်တယ်ပေါ့နော်အဲ့တော့ခုလူမျိုးတွေကဒီမှာလဲဒုက္ခရောက်ရတယ်ပြီးတော့တင်း30ခံွေကိုလည်းထပ်ဆောင်ရတယ်ဆိုတော့ပြေးနှခနာတာပေါ့နော်အဲ့တော့လူကမားတွေကတော့အစိုးရနဲ့ပတ်သက်လာရင်တော့တော်တော်လေးကိုခံကျင်းကြတယ်ပေါ့နော်ဒီကိုရီးယားရောက်နေတဲ့ဒီမှာလူကမားတွေကတော့
ဟုတ်ကဲ့အခုဒီတန်ယုံဘက်ကတော့သူတို့ဒီအလုသမားကြီးကဖြည့်ရှင်းဖို့ကော်မတီတွေပါတွေဖွဲ့ပြီးတာမျိုးရောရှိပါလားတောင်ကိုရီးယားမှာပါ
ကော်မတီဖွဲ့ထားတာမရှိခင်ဗျာဒီကိုရီးယားမှာအားကောင်းတာတော့ကျွန်တော်မြန်မာအသင်းဖွဲ့တွေအားကောင်းတယ
်ဖရ
ိုက်တာဒီပေါ့နော်ဒီလူမတွေခက်ခဲတွေကိုဖြည့်ရှင်းပေးလို့တဲ့တူတဲ့ဒီပုဂ္ဂလိကပေါ့နော်ဖရိုက်တာဒီလှုပ်ရှားတဲ့သူတွေရှိတယ်နောက်တစ်ခါကိုရီးယားဆိုရာတည်ဆောင်ထားတဲ့နိုင်ငံသားလူသမားဒီထောက်ပံ့ကူညီစင်တာတွေမှာမြန်မာဝန်ထမ်းတွေတချို့ပေါ့နော်ဝင်လုံနေကြတာအကြောင်းမလို့ဒီမှာရှိတဲ့မြန်မာလူသမားတွေနည်းနည်းအသက်ရှူထောင်တာပေါ့နော်အဲ့ဒီဒီတန်ယုံဘက်ကတော့ဒီမှာရှိတဲ့အဖွဲ့အစည်းတွေရဲ့အကူအညီယူပြီးတော့ဖြည့်ရှင်းတဲ့ဟာလေးတွေရှိပါတယ်ဒီမှာရှိတဲ့လူတွေနဲ့ဆက်ဆံရေးပြည်လည်အောင်လုပ်ပြီးတော့အဲသူ့အနေနဲ့စူးစမ်းမှုလေးတွေရှိတယ်ပေါ့နော်ဆိုတော့ကျွန်တော်ပြောဆိုပေါ့ဒီတယောက်တည်းအနေပြီးအကုန်လုံးလိုက်ဖြည့်ရှင်းလို့မရတာရယ်နောက်တစ်ခါဒီကြွန့်ကျင်မှုမရှိတာတွေအကြောင်းမလို့အများကလူသမားတွေအတွက်ပြင်းထန်စရာတွေအများတာပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီကိစ္စမှာဒီမြန်မာနိုင်ငံလူသမားဝင်ကြီးဌာနကိုယ်ကတောင်ကိုရီးယားဘက်ကလူသမားတွေကတည်းဆက်သွဲအကူအညီတောင်းမှုတာရှိပါလားဝန်ကြီးဌာနဆိုရင်တော့ဘာလို့ဆိုအစိုးရချင်းအဆက်ဆံပြီးတော့ဖြည့်ရှင်းပေးလို့ရနိုင်တဲ့အခြေအနေရှိတာ ਉ
ကျင်းပြောရင်တော့ကျွန်တော်တို့ဒီကလူသမားတွေကတော့အစိုးရကိုလုံးဝဟိုမဆက်ဆံတဲ့ဒီဘာလို့နော်နီလန်ကိုသုံးနေပြီပေါ့နော်ဘာကြောင့်လဲဆိုတော့ပထမတော့ဒီဆက်ဆံကြဆက်ဆံဖို့တကြိုးစားတယ်ပေါ့နော်သူတော့လူသမားတွေကတော့တွေ့ကြုံနေရတာအမျိုးမျိုးပေါ့ဗျာအဲတချို့ကတော့ဟုတ်လားမလားဟိုဖုံးမစက်နဲ့ငါ့ကိုဆက်ဆက်နဲ့ပိုင်ပါနဲ့မပို့နဲ့စသဖြင့်ပေါ့နော်အဲ့လိုဖြစ်ဖြစ်ခါခါအပြောခံရတာမျိုးလည်းရှိတယ်တချို့ကျတော့ဒီအမင်းတို့ဟုတ်လားဘသူ့ကိုဖုံးဆက်လိုက်ပါဆိုရောအခုကျွန်တော်တို့ဒီ private လုပ်နေရတဲ့သူတွေဖုန်းနံပါတ်ကိုပေးတယ်ပေါ့နော်
ก็ตาวิ่งกูจีอ๋อลูกปุ๊ดเวลูกอะไรบ่เนาะลูกมารีอ่ะคนนี้เนี่ยล่าสุดที่ทำไปแล้วบ่เนาะไอ้แม่ไอ้ลูกพอดีบ่ปุ๊บปุ๊บนี่เดี๋ยวจะมึงจะรับเราลูกตัวมารีอ่ะลูกอามกูรอไปเนี่ยที่มาชีอ่ะเต็มเปลี่ยวแล้วเสร็จตัวไปแล้วลูกมากูนี่ลูกกูนี่จ้าวเนาะไล่ชาละแต่เราดูข่าวจากว่าเนี่ยที่มาเนาะโอเคว่าคุณอ่ะกูสมมติจีจูว่าเวลีไล่หมอกขนาดนี้พี่บ่เนาะจันทร์จะชูดีแค่ไหนงั้นลูกตัวมารีชินีเปล ာနိုင်ငံရဲ့အလုံသမားဝန်ကြီးဌာနရဲ့ဟုတ်ကဲ့မြန်မာနိုင်ငံအလုံသမားဝန်ကြီးဌာနအစီအစဉ် MOU အစီအစဉ်နဲ့လာပြီးတော့တရားဝင်လောက်ကင်နေတဲ့လူတူဖြစ်ပါတယ်မတန်တန်ပြုံအခုလိုအလုံသမားဝန်ကြီးဌာနအစီအစဉ်နဲ့လာပြီးတော့လှုပ်လှုပ်တယ်အဲ့တော့ဒါကဘယ်လောက်ထိဟိုတခြားအလုံသမားတွေတဲ့ပို့မှာခန်းစားခွင့်ပို့ရလဲဘယ်လိုထူးခြားခြားအဆူရလုတ်ပေးနိုင်တာရှိလဲအခြေအနေလေးပြောပါအောင်ဗျာအဲ့လောက်ကင်ရတဲ့အခြေအနေ
ဟုတ်ကဲ့ဒီမှာတော့အခုလာတဲ့အဖွဲ့တွေမှာမြန်မာအမျိုးသမီး24ယောက်ပါ24ယောက်အဖွဲ့မှာဘုံဘဖန်မီနဲ့လာတဲ့သူတွေဖြစ်ပါတယ်မြန်မာနိုင်ငံမှာနေပြီးတော့ဒီထိုင်းနိုင်ငံမှာလာလို့ဖို့အတွက်လူတရက်ကို9သိန်းခွဲ8သိန်းကကုန်ကြခံရပါတယ်အဲ့လိုကုန်ကြဖို့အတွက်ကျမတို့ကအရင်စည်းရဲ့သူများရှိရချင်းများပြီးမှလာတဲ့သူတွေဖြစ်ပါတယ်အဲ့ဒီဟာကိုဘုံဘဖန်မီကခေါ်လာတော့ကရေတံမှုစက်ရုံကလောက်ရမယ်ဆိုလို့ခေါ်လာပြီးတော့ထိုင်းနိုင်ငံကိုရောက်တဲ့အခါမှာရေတံမှုစက်ရုံမဟုတ်ဘဲနဲ့အရင်ညစ်ပတ်တဲ့အမိုက်စက်ရုံကလောက်ရပါတယ်ဘယ်တော့မှညစ်ပတ်တယ်လဲဆိုရင်အဲ့ဒီအမိုက်တွေကခြေခွက်သေးခွက်တွေထိခိုင်ရတဲ့ကြီးလောက်ရပါတယ်ဒီအတွက်ကျမတို့ကလည်းကိုပတ်စံကုန်ကျထားတဲ့အတွက်ကြောင့်မို့လို့ဒီလောက်ကိုပဲရအောင်လုပ်မယ်ဆိုတဲ့စိတ်ကူးနဲ့ကျမတို့လုပ်ခဲ့ပါတယ်ဒါပေမဲ့ကိုလောက်တောင်းဝင်ကြအောင်လုပ်ပေးခဲ့ပြီမဲ့လုပ်ရှင်ဖြစ်တဲ့သူကကျမတို့ပတ်စံအပြည့်အဝမရှင်းခဲ့ပါဘူးလူတစ်ယောက်ကို150 250လောက်နဲ့သာရှင်းခဲ့ပါတယ်ဒီအတွက်ထိုင်းနိုင်ငံကတန်ညာရှိဦးသိန်းနိုင်နဲ့ဥနာထုံးတော့ကနေပြီးတော့ဒါကမာရရှိဦးသိန်းနိုင်နဲ့ဥနာထုံးတော့ကနေပြီးတော့ကိုရဲ့2015ခုနှစ်မှာလာပြီးရှင်းခဲ့ပါတယ်။လာပြီးရှင်းတဲ့အခါမှာကျမတို့မိန်းကလေး24ဦးလုံးကိုညဝရီနေဇက်ကိုပြန်ပို့ပြီးတော့တလခွေးလောက်မှကြာမှဒီကိုပြန်တက်လာဖို့ပြောပါတယ
်။ဘယ်ကိုပြန်တက်လာဖို့လဲ။ဒီကိုဆိုတော့ဘယ်ကိုပြန်တက်လာဖို့
ဘယ်လိုမျိုးစားတတ်ပြီးတော့နေထိုင်ရမလဲ
။ဟုတ်ကဲ့
။ဘယ်သူကျမတို့စားဖို့တောက်ဖို့အတွက်ကိုဘယ်သူကတာဝန်ယူမလဲ။အဲ့ဒါလည်းမပါပါဘူး။
ညဝရီမှာနေပြီးမှဒီကိုပြန်တက်လာဖို့ဆိုတော့ဘယ်ကိုပြောတာလဲခင်ဗျ။ဘန်ကောက်ကူလား ရောက်ဒီကမှာနေပြီးမှဒီကိုပြန်တက်လာဖို့ဆိုတာ
မဟုတ်ဘူးဟုတ်တယ်ညဝီမှာနေပြီးတော့ဒီထိုင်းနိုင်ငံကိုနောက်တစ်ခါတရားဝင်ပြန်တက်လာဖို
့ဟုတ်ကဲ့
ဟုတ်ပါလို့သူပြောခဲ့တယ
်ဟုတ်ကဲ့
အဲ့ဒီတလားကိုအတွင်းမှာကျွန်တော်တို့ညဝီမှာနေစင်းမှာဘယ်လိုစားပြီးဘယ်လိုနေရမလဲအခုတလားအောင်ဒီထိုင်းနိုင်ငံမှာရောက်ခဲ့တယ်ပတ်စံအပြည့်အဝမရခဲ့တာအိမ်ကိုမပေါက်နိုင်တဲ့ကြီးကျွန်တော်တို့စားလို့တော့မရှိပါဘူ
းအဲ့ဒါ
အဲ့ဒီတည်
းမတန်တန်ပြုံးတို့ကအဲ့ဒါတက်ဆိုင်ရာဒီအလုပ်သမားအေဂျင်စီတွေဘာတွေရောดาวทิ้ดซะပြီးတော့တိုင်ကြတာမရှိဘူးလားပြောဆိုတာမရှိဘူးလားလို့သမားဝင်ကြီးဌာနဖြစ်ဖြစ်ပေါ့
ရှိပါတယ်ကျမတို့တိုင်ကြပါတယ်ရှိပါတယ်သူကိုယ်တိုင်ကလာရှင်းမယ်ဆိုပြီးတော့လာခဲ့ပါတယ်လာရှင်းတဲ့အခါမှာဒီတန်ယုံနဲ့ဒီထိုင်းနိုင်ငံတန်အညာရှိဦးသိန်းနိုင်နဲ့ဦးနာထွန်းနဲ့ဝန်ကြီးအေဂျင်စီပါပါပါတယ်အဲ့ဒီလူတွေကဒီမှာလောက်ဖို့အဆင်မပြေဘူးအရင်ကညစ်ပတ်တဲ့အလုပ်ဖြစ်နေတဲ့အတွက်ကြောင့်မလို့နောက်တစ်ခုအလုပ်ပြောင်းပေးမယ်နင်တို့ညဝတီလက်စက်မြုံမှာတလားဘောလောက်ကြအောင်နေလို့ပြောတယ်အဲ့ဒီအတွက်ကျမတို့ကပြန်ပြီးပြောတယ်တမီးကိုစားရနေရေးကိုဘယ်လိုလုပ်ပေးမလဲဆိုတော့အဲ့ဒီမှာခဏတိတ်မိခံနေလို့ပြောတယ်အခုချိန်ကြီးတမီးတို့ကပတ်သက်ကြရမှလည်းမရှိဘူး
အခုကမတန်တန်ပြုံးတော့အခုဘာမှလဲတိုင်းမှာလားညဝတီမှာပဲလား
အခုတိုင်းမှာပါတိုင်းရဲစခန်းမှာပါအခုနေနေရတာ
ရဲစခန်းမှာဆိုတော့ဖမ်းခံထားရတာလား
ဆောင်းချင်ရတာမဟုတ်ပါဘူးသူကပြန်ပို့ပေးမယ်ဆိုပြီးတော့ဒီနေ့9/5/2015မှာဒီနေ့ညနဲ့ကားနဲ့ပြန်ပို့ပေးမှာပြန်ပို့ပေးတဲ့မိန်းကလေး24ဦးကိုထိုင်းမြန်မာပွဲစားလည်းမပါဘူးနောက်ပြီးတော့ဒီထိုင်းနိုင်ငံတာဝန်ခံလည်းမပါဘဲနဲ့ထိုင်းသားသမားတွေနဲ့ကျမတို့နေဆက်ကိုပြန်ပို့မယ်ဆိုတော့ကိုယ့်အတွက်လုံခြုံမှုလည်းမရှိဘူးနောက်ပြီးတော့ passport ကိုလည်းလက်ထဲမှာမအပ်ထားပါဘူးအဲ့ဒီအတွက်ကြောင့်မို့လို့ကိုယ့်ဘက်ကမလုံခြုံတဲ့အတွက်ကျမတို့လိုက်မသွားရဲဘူးဒီအတွက်တော့စိတ်ရောနေပြီးတော့လမ်းလျှောက်ပြီးတော့ဒီထိုင်းနိုင်ငံလူပုလီဥထုံပတနာမိကုံရဲစခန်းမှာတမီးတို့ညအိမ်ပြီးတော့နေရပါတယ
်ဟုတ်ကဲ့ပါ
အခုချိန်ဒီတမီးတို့ကဘာမှလည်းမစားသေးတဲ့အတွက်ဒီရဲစခန်းရဲမှုကြီးရဲ့ပေါ်သမီးပေါ်ထိုင်းအမျိုးသမီးကနေပြီးတော့မုတ်တွေအေးတွေလာပြီးကျွေးပါတယ်သမီးမှာပတ်စံလည်းတရားမှမရှိပါဘူးဟုတ်ကဲ
့ငါတန်တန်ပြုတ်ကျေးဇူးပါကျွန်တော်နောက်တူ
ဟုတ်ကဲ
့နောက်တူပါပဲအဲ့လိုပဲမြန်မာလူသမားတူပါတဲ့ကိုတောင်းထွန်းကြပါလားကိုတောင်းထွန်းလဲကိုအေးမင်းအောင်ကိုမင်းအောင်ကိုအေးမင်းအောင်ကြပါလားခင်ဗျ
ကျွန်တော်ကြားပါတ
ယ်ဟုတ်ကဲ့ကိုအေးမေအောင်ခုနကတော့မတန်တန်ပြောင်းသွားတော့သူရဖြစ်ပြက်ပြောပါတယ်ကိုအေးမေအောင်ကရောဒီ MOU season နဲ့ပဲရောက်လာတဲ့အလုပ်သမားပဲလားထိုင်းနိုင်ငံကို
ဟုတ်ပါတယ
်ဟလာကိုအေးမေအောင်ရဲ့အတွေ့အကြုံလေးပြောပါအောင်ဟုတ်ကဲ့
ကျွန်တော်တလပိုင်း season 10ရက်တက်လာ2015ရဲ့နေ့ကရန်ကုန်မြို့မှာမြောက်ဤသူတက်လာခဲ့ပါတယ်။နေဝင်ကုမ္ပဏီနဲ့တက်လာတာပါခင်ဗျာ။
ဟုတ်ကဲ့ကျွန်တော်သိချင်တာကအဲ့တော့အခုလောက်တာသူတို့ MOU စီစဉ်နေအခုကအလုတ်ကင်ရှာဖွေအေဂျင်စီကနေပြီးတော့တစင်လောက်လာတယ်အဲ့တော့ဒီမှာရောထိုင်းနိုင်ငံမှာရောအဲ့တော့အဆင်ပြေလားဘယ်လိုနေလဲ
အဆင်မပြေပါဘူးခင်ဗျာကျွန်တော်နေဝင်ကုမ္ပဏီကနေပြီးတော့ကျွန်တော်တယောက်လူတယောက်လေ6,800ကျွန်တော်ပြီးဆောင်ပြီးတော့ကျွန်တော်ပြစ်လာခဲ့တာပါကျွန်တော်73ရက်တက်လာ2015ရက်နေ့မှာမဲဆောက် MCC ရုံးကိုကျွန်တော်ရောက်ခဲ့ပါတယ်မဲဆောက် MCC ရုံးကနေပြီးတော့2000
ကျွန်တော်နည်းနည်းလေးချုပ်ပြီးတော့ပြောစီနေတယ်ကျွန်တော်အချိန်လည်းမရလို့ကိုအေးမင်းအောင်ကိုကျွန်တော်နည်းမေးချင်လာကအခုအချိန်နေကကိုအေးမင်းအောင်လောက်ရမယ်ဆိုတဲ့မြန်မာနိုင်ငံမှာလာတော့ကဒီလောက်ရမယ်ဆိုတဲ့အလုပ်နဲ့ကောအချိန်နေကြိုက်ပဲလားအလုပ်အဲ့ဆက်အောင်မှာပဲလုံးလောက်ရတာလားဒါမှမဟုတ်တခြားတနေရာရောက်နေလားဘယ်လိုလဲ
မလုပ်ရပါဘူးခင်ဗျာကျွန်တော်မြန်မာနိုင်ငံမှာစာချုပ်ထုတ်လာတဲ့ကုမ္ပဏီကဟိုဆိုတာဆက်အောင်ကတော့စစ်စစ်ဖြစ်ပါတယ်အခုကျွန်တော်လောက်ရတာရေဟိုတာဆက်အောင်မှာလောက်ရပါတယ်နောက်တစ်ခုနည်းနည်းသိဆက်အောင်မှာလောက်ရပါတယ်န
ောက်တစ်ခ
ါက
ျွန်တော်ဟုတ်ကဲ့ကျွန်တော်အချိန်လည်းမရတော့လို့ပါကျွန်တော်နောက်ဆုံးကိုဦးကျော်တောင်းကိုကျွန်တော်လည်းခေါ်ချင်ပါဦးကျော်တောင်းကျွန်တော်တမနစ်လောက်ပဲအချိန်ရတော့ပါတယ်အခုဖြစ်ပျက်တွေကထိုင်းနိုင်ငံမှာဖြစ်တဲ့ကိစ္စပါ MOU စီစဉ်နေလာတဲ့အလို့သမားတွေကတကယ်လုံးဝမဲ့သူတို့လုံးဝမထင်းတဲ့နေရာမှာမလုံးအောင်တခြားနေရာမှာလုံးရတယ်အဲ့တော့ဒီအချိန်တွေရောတန်ယုံကမသိဘူးလားတန်ယုံကမဆောင်ရွက်ပေးနိုင်ဘူးလား
တန်ယုံကလည်းသိပါတယ်လုံးသမားဝန်ကြီးဌာနကလည်းသိပါတယ်ဒါပေမဲ့ကျွန်တော်တို့တင်ပြတဲ့အချက်လက်တွေကိုလုံးသမားတို့ဝန်ကြီးကပြည်ပြင်းရင်လက်မခံဘူးဗျကျွန်တော်တို့မကောင်းပြောတယ်ဆိုပြီးတော့ပဲတင်းစာမှာရေးတယ်ဗျကျွန်တော်တို့ဖြစ်နေချင်တာကဒီမှားနေတဲ့မူဝါဒတွေကိုမှားမှန်သိသိပြီးတော့မှမှန်မှန်ကန်ကန်နဲ့ဖြစ်ဖို့ဆိုတဲ့ရည်ရွယ်ချက်ကိုထားတာပါဒါပေမဲ့သူတို့တွေကမသိတဲ့အပြင်ကိုညှဉ်းဆန်နေပါလေကြသူတို့ကောင်းတယ်ဆိုပြီးတော့ပဲစွပ်ပြောနေတာပ
ါဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့တည့်ရလီလိုက်အစီအစဉ်အချိန်လဲဆစ်သွားလို့ပါအဲ့တော့ပါဝင်ဆွေးနွေးပြီးတဲ့ဥကျော်တောင်ဥမြတ်ကျော်ဝင်းကုစုမှုသူနဲ့တခြားမြန်မာလူသမားတွေကိုတော့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတည့်ရလီလိုက်အစီအစဉ်ဒီမှာပဲကျွန်တော်ကပြီးပါ
ကိုသားညုံစီစဉ်ပြီးထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ခဲ့တဲ့စနေနေ့ညချမ်းတိုက်ရိုက်လီလိုက်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။ VOA ရဲ့စနေနေ့ညချမ်းအစီအစဉ်ထုတ်လွှင့်ချက်တွေကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါရဲ့။ VOA ကလည်းခုထုတ်လွှင့်ပေးနေတဲ့တနအိဇာအစီအစဉ်ကိုလည်းအစီအစဉ်နေအပြီးမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းဒိုမီတာ2532တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုကတော့ကြာနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမတ်စုမြတ်မွန်ကကြေညာပေးပါမယ်။
အမေရိကန်ပြည်ထောင်စုထဲမှာရှိတဲ့စစ်သားနယ်ရဲအရာရှိတွေအပေါ် IS စစ်သွေးကြွတွေတိုက်ခိုက်နိုင်တဲ့အန္တရာယ်စိုးရိမ်ရတယ်လို့ပြည်ထောင်စုစုံစမ်းရေးဘူရို FBI ကပြောကြားခဲ့ပြီးတဲ့နောက်အမေရိကန်တပ်ဝန်ကတပ်စခန်းတွေရဲ့လုံခြုံရေးကိုဒီကနေ့စနေနေ့ကစတင်ပြီးတော့တိုးမြှင့်ထားပါတယ်။ IS စစ်သွေးကြွတွေရဲ့ online ပေါ်ကဆော့အော့ချက်တွေကိုလိုက်ပြီးတော့လုံနိုင်တဲ့သူအမေရိကန်နိုင်ငံထဲမှာထောင်နဲ့ချီရှိနိုင်တယ်လို့ FBI ညွှန်ကြားရေးမှူးကကြာသာပတ်နေ့တုန်းကကြေညာခဲ့ပြီးတဲ့နောက်မှာအခုလိုစစ်စခန်းတွေရဲ့လုံခြုံရေးကိုတိုးမြှင့်လိုက်တာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်တုန်းကဥရောပမှာနာဇီဂျာမနီကိုအောင်မြင်ခဲ့တဲ့ VE Day နေ့ထိပ်အမှတ်အခမ်းအနားကိုဒီကနေ့ရုရှားနိုင်ငံမှာကျင်းပခဲ့တာမှာရုရှားကသူ့ရဲ့စစ်အင်အားကိုပြသခဲ့ပါတယ်။ဒုတိယကမ္ဘာစစ်တွင်းတုန်းကအဲ့ဒီအချိန်တုန်းကဆိုဗီယက်ပြည်ထောင်စုရဲ့အဓိကမဟာမိတ်တွေဖြစ်ကြတဲ့ American, Britain နဲ့ပြင်သစ်တို့ကိုနာဇီတွေကိုအောင်နိုင်အောင်ကူညီတိုက်ပေးတဲ့အတွက်ကျေးဇူးတင်တယ်လို့ရုရှားဝန်ကြီးချုပ် Vladimir Putin ကပြောကြားခဲ့ပါတယ်။ယူကရိန်းမှာဖြစ်နေတဲ့ပဋိပက္ခနဲ့ပတ်သက်လို့ဒီရုရှားပတ်သက်နေတယ်ဆိုပြီးတော့ဒီနှစ်ရုရှားမှာကျင်းပတဲ့အခမ်းအနားကိုအနောက်နိုင်ငံကောင်းဆောင်တွေကတော့တပိတ်မှောက်ပြီးမတက်ကြပါဘူး။တင်မော့ဖြက်ဒုံးကျည်၃ခုကိုမြောက်ကိုရီးယားကစမ်းသပ်ပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားရေပိုင်နဲ့ထဲကိုတောင်ကိုရီးယားတင်မော့တွေကျူးကျော်ဝင်လာတာနဲ့သတိမပေးဘဲပစ်မယ်လို့မြောက်ကိုရီးယားကသတိပေးခဲ့ပြီးတရက်အကြာမှာပဲအခုလိုမျိုးဒုံးကျည်စမ်းသပ်ပစ်လွတ်မှုလုပ်ခဲ့တာပါ။တခါလိုင်ဘေးရီးယားနိုင်ငံမှာတော့အီဘိုလာရောဂါဖြစ်ပွားမှုကင်းရှင်းသွားပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအကြေညာလိုက်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပါတယ်ရှင်။အင်ဂျင်နီယာကတော့ Rashid Smith ဖြစ်ပါတယ်။ VOA American အတံမနဲ့ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24/32/39တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်း VOA ဝိုင်းတော်သူဝိုင်းတော်သားအပေါင်းကအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America,
Washington.